Welcome to the Voice of America in Burmese.
ဒီမှာမနေ့ကမှရှင်။ Washington မြို့တော် VOA American တန်ကန်နေ2020 October လ2ရက်တောက်ကြံနေမနေ့ကင်းစီဇန်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24.50 51လိုင်းလမီတာ190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနေ့ကင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ချက်တပရီနေမှာကဘာတလွားကိုဗစ် -19 ကူးစက်ခံသူ34တန်းကျော်နဲ့တည်ဆောက်ရသူ1တန်းကျော်ရှိလာနေပြီလို့ဒီရောဂါကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်ကပြောပါတယ်။ Spain နိုင်ငံမှာတော့ဒီရောဂါကူးစက်မှုနောက်တချီတိုးလာတာကြောင့် Spain အစိုးရကမြို့တော် Madrid မှာအကန့်အသတ်နဲ့လော့ကဒေါင်းချပိတ်ပင်တဲ့အမိန့်တွေကိုထုတ်ပြန်လိုက်ပါတယ်။ဒေသခံ3သန်းအနေနဲ့အလုတ်ကျောင်းနဲ့ဈေးဒါမှမဟုတ်ဆရာဝန်စီသွားရမှာအပကိုအိမ်တွေမှာပဲကိုနေရမှာဖြစ်ပါတယ်။ဗိုလ်တဖူးနေကစပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသအကြီးအကဲတွေတွေ့ဆုံဆွေးနွေးပွဲမှာဒီကန့်သတ်မှုအသစ်တွေကိုအတည်ပြုခဲ့တာဖြစ်ပါတယ်။ဥရောပတလွားကိုဗစ် -19 နောက်ထပ်အကူးစက်ခံရသူတဖြည်းဖြည်းတိုးလာနေတာဖြစ်ပြီးစပိန်ကတော့ဒေသခံတသိန်းမှာအယောက်300လောက်အကူးစက်ခံရတယ်လို့မက်ဒရစ်မြို့မှာတော့နှစ်ဆပိုများနေပြီးမြို့ကန်တသိန်းမှာအယောက်800လောက်အကူးစက်ခံနေရတာပါ။တချိန်တည်းမှာပဲအမေရိကန်နိုင်ငံမှာတော့ဗဟုအစိုးရကအရေးပေါ်အကူအညီထပ်ပြီးမပေးနိုင်တော့တဲ့အတွက်ကမ္ဘာအကြီးဆုံးအမေရိကန်လေကြောင်းလိုင်းကြီးနှစ်ခုဖြစ်တဲ့အမေရိကန်လေကြောင်းလိုင်း AA နဲ့ United လေကြောင်းလိုင်းတို့ကသူတို့ရဲ့ဝန်ထမ်းအားလုံးပေါင်း 32,000 ကိုလစာမဲ့ခွင့်စပြီးပေးခဲ့ရပါတယ်။ကမ္ဘာတလွား COVID-19 ကြောင့်စီးပွားရေးအကြီးအကျယ်ထိခိုက်မှုတွေရှိနေတာဟာလာမယ့်5နှစ်အတွင်းမိန်းကလေးငယ်ပေါင်း2သန်းခွဲလောက်အတွက်အသက်မပြည့်ခင်လက်ထပ်ပေးကြမယ်အန်ဒီယန်နဲ့ကျုံနေရတယ်လို့ Save the Children အဖွဲ့ကြီးကပြောပါတယ်သူတို့အဖွဲ့က2020ကမ္ဘာမင်းကလေးငယ်များဘဝ COVID-19 နဲ့ကျုံလာရနိုင်တဲ့အန်ဒီယန်လို့နာမည်ပေးထားတဲ့ဒီအစိုးရခံစားကိုချက်တပြင်းနေမှာထုတ်ပြန်လိုက်တာဖြစ်ပြီးအထူးသဖြင့်အာဖရိကနဲ့တောင်အမေရိကမှာရှိတဲ့တချို့ဒေသတွေမှာနေထိုင်တဲ့မင်းကလေးငယ်တွေဒီအန်ဒီယန်နဲ့ရင်ဆိုင်ရနိုင်ကြောင်းဖော်ပြပါတယ်ဒါပေမဲ့လည်းတောင်အာရှဒေသမှာတော့အဆိုးအဝါဆုံးဖြစ်နိုင်ပြီးဒီနှစ်ထဲမှာမင်းကလေးငယ်2သိန်းလောက်အတွက် DNA ရှိနေနိုင်တယ်လို့ပြောပါတယ်။ April လတုန်းကတော့ coronavirus ကရောဂါကြောင့်လာမယ့်10နှစ်အတွင်းကမ္ဘာတစ်လွှာအသက်မပြည့်သေးတဲ့ကလေးငယ်ပေါင်း73သန်းလောက်လက်ထပ်ထိန်းများပေးတာခံရနိုင်တယ်လို့ကုလသမဂ္ဂကပြောကြားခဲ့တာပါ။အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံတို့ကြားနာဂိုနိုကာရာဘိုက်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအမြန်ရပ်ဆိုင်းဖို့အတွက် American ပြည်နဲ့ Russia ခေါင်းဆောင်တွေကချက်တပရီနေမှာပန်ကြားလိုက်ပါတယ်ဒီဒေသမှာမကြသေးခင်ကပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ရဲအနှင်းငယ်အတွင်းမှာပဲလူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ရတာဖြစ်ပါတယ်တေဆုံးဒဏ်ရာရသူတွေရဲ့မိသားစုဝင်တွေရဲ့ဆုံးရှုံးရမှုတွေအတွက်ဝန်ထမ်းချေခွဲရကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့ပြောကြားချက်တွေကိုရုရှားအစိုးရဝက်ဘ်ဆိုက်မှာချက်တပရီနေကဖော်ပြထားတာပါတဆန်ရစစ်တပ်တွေကြားရန်လုံမှုရဲ့ချက်ချင်းရဆိုင်ဖြစ်ဖို့တောင်းဆိုကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံခေါင်းဆောင်တွေအနေနဲ့လက်တွေ့ကြတဲ့ညှိနှိုင်းဆွေးနွေးမှုတွေကိုယုံကြည်မှုအဖြစ်နဲ့ချိုးတင်ကန့်သက်ချက်တစုံတရာမထားဘဲအချိန်မဆွဲဘဲလုပ်ကြဖို့လည်းတောင်းဆိုပါတယ်။ American ပြည်နဲ့ Russia တို့ဟာနာဂိုနိုကာရာဘိုက်ဒေသပဋိပက္ခတွေနဲ့ပတ်သက်ပြီး1990အစောပိုင်းနှစ်တွေကစပြီးငြိမ်းချမ်းရေးအတွက်ကြိုးစားခဲ့တဲ့ OSCE ကဥရောပဒေသရင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ပူးတွဲဥက္ကဋ္ဌတွေဖြစ်ပြီးအခုဒီဒေသရင်းတိုက်ပွဲတွေကြောင့်ဒီကြိုးပမ်းချက်ကိုပြန်လည်လှုပ်ဆောင်လာကြတာဖြစ်ပါတယ်။2021ဘန်ဒန်ရေးနှစ်အတွက်အမေရိကန်ပြည်ထောင်စုမှအခြေချဖို့ဒုက္ခသည်1000ကျော်ပဲလက်ခံဖို့ရည်ရွယ်ထားတယ်လို့ထရမ့်အစိုးရအဖွဲ့ကဗိုလ်တပုနေမှာပြောကြားလိုက်တဲ့အတွက်ဒါဟာအမေရိကန်ရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်တမိုင်းမှာလက်ခံသူဦးရေနောက်တစ်ချီဆန်းကျင်တင်လောက်အောင်နှဲသွားတာဖြစ်ပါတယ်။2020အတွက်ဒုက္ခသည် 18,000 လက်ခံမှုစီစဉ်ထားရကနေ2021ခုနှစ်အတွက် 3,000 short ချပြီး 1,000 ခွဲသာလက်ခံဖို့သမ္မတထရမ့်အစိုးရကဆုံးဖြတ်လိုက်တာပါ။ဒါဟာ American နိုင်ငံသားတွေရဲ့အကျိုးအတွက်နဲ့အန်ဒီယကင်းစေဖို့ထရမ့်အစိုးရအဖွဲ့ရဲ့ဦးစားပေးဆောင်ရွက်မှုပေါ်မူတည်ပြီးဆောင်ရွက်တာဖြစ်ကြောင်းနိုင်ငံခြားရေးဌာနကပြောပါတယ်။မနေ့ကဒုက္ခသည်အရေအတွက် 18,000 ထိ short ချလက်ခံခဲ့ပေမဲ့အဲ့ဒီထက်ကထပ်ဝက်လောက်ပဲဝင်ခွင့်ရခဲ့တာပါ။ဒုက္ခသည်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေတိုးပြီးလုပ်ခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ကြောင့်လည်းဒုက္ခသည်တွေလာဖို့နှောက်နှေးခဲ့ကြပါတယ်။ American ပြည်တော်စုဥပဒေအရနှစ်ဆင်လက်ခံဖို့စီစဉ်ထားတဲ့ဒုက္ခသည်အရေးအတွက်ကို မဆုံးဖြတ်ခင်တမရကလွှတ်တော်နဲ့တိုင်ပင်ရတာဖြစ်ပေမဲ့ဘယ်နှယောက်ခေါ်မဲဆိုတာကတော့တမရအင်ဗျူကပဲချမှားတာဖြစ်ပါတယ်နိုဗ ెంబ ာ3ရက်ရွေးကောက်ပွဲမှာသမ္မတထရမ့်နဲ့ရှင်ပြန်အရွေးခံမဲ့ဒီမိုကရက်တစ်ပါတီကဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့သူသာသမ္မတအရွေးခံရရင်ဒုက္ခသည်တသိန်း2000ခွဲအထိတိုးမြှင့်လက်ခံမှာဖြစ်ကြောင်းကတိပြုပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဘလောက်များများတိုးပြီးခေါ်ဖို့လုပ်မယ်ဆိုတော့ကိုတော့မပြောပါဘူး။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 9.13 ညဘိုင်းလိုမီတာ51 kHz 5809နဲ့ဘိုင်းလိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American နဲ့နောက်ဆုံးရမနေ့ကင်းတဲ့တွေကိုကျွန်တော်ရမထုံးကဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ကြောင့်ယောဂကုသမှုနှုန်းတရက်ထဲထောင်ထဲချီစံချိန်တင်မြင့်တက်နေချိန်မှာပဲကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကကုသမှုနှုန်းပြင်းပြင်းကျဖို့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုတယ်လို့သတိပေးလိုက်ပါတယ
်အခု strategy ကတော့အခုလောလောဆယ်ဒီ containment နဲ့ပဲသွားနေရတော့ကျွန်တော်တို့ကအမှန်ဒါကိုလုပ်ပြီးတော့နောက်နည်းနည်းကျလာတဲ့ခါမှာ strategy ဒီမျိုးသွားမယ်ဒီချိန်မှာပြည်သူရဲ့အခန်းကဏ္ဍကြီးနံပါတ်1ပဲပြည်သူပါလို့ရှိရင်တည်တည်ချာချာအများဆုံးများလုံးဝမကယ်နှစ်ပတ်လောက်ပြီးကိုကျပြည်သူမပါသေးတော့ဒါဆဲပြီးနှေးနှေးရှိနေနေမကြောက်ဖြီးပြီးပဲကြံကြာချင်းမြန်မြန်ကြစီရင်တော့ပြည်သူပါပ
ါဝန်ကြီးဒေါက်တာမြင့်ထွေးက VOE ကိုပြောကြားသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာစက်တဘာလ30ရက်နေ့ကအောက်တိုဘာလ1ရက်နေ့ည7နာရီထိ24နာရီအတွင်းတက္ကသိုလ်နမူနာ9352ခုကိုစစ်ဆေးခဲ့တာမှာယောဂဗိုလ်ကုသသူပေါင်း1010ကိုထပ်မံတွေ့ရှိခဲ့တာပါဒါကြောင့်ယောဂကုသသူစုစုပေါင်း14383ခုရှိသွားပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းကစပြီးနေ့စဉ်စစ်ဆေးသူတွေအတွက်ပိုတိုးလာတဲ့အတွက်အခု24နာရီအတွင်းယောဂဗိုလ်ကုသသူ1000ကျော်အထိတွေ့လာတာလည်းဖြစ်ပါတယ်သေဆုံးသူကလည်းနောက်ထပ်17ယောက်တိုးလာတာကြောင့်သေဆုံးသူရေအတွက်က321ယောက်ရှိသွားခဲ့ပြီလို့လည်းကျမကြီးဝန်ကြီးဌာနကပြောပါတယ်ရခိုင်ပြည်နယ်အတွင်းတည်ဆောက်နေတဲ့စစ်တွေစိတ်ကံ2021ခုနှစ်ပထမ3လပတ်အတွင်းလုပ်ငန်းစတင်လက်ပနိုင်ဖို့မြန်မာနဲ့အိန္ဒိယနိုင်ငံတို့ပူးတွဲကြိုးပမ်းနေတယ်လို့အိန္ဒိယနိုင်ငံကြီးအတွင်းဝန် Harsh Shrinkla ကပြောပါတယ်ကျသာပတိနေ့ကပြုလုပ်တဲ့အိန္ဒိယမြန်မာနိုင်ငံကြီးဝန်ကြီးဌာနတွေအကြားညှိနှိုင်းဆွေးနွေးပွဲမှာမြန်မာနိုင်ငံကြီးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်နဲ့ဆွေးနွေးပြီးအိန္ဒိယဘက်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်အိန္ဒိယကနေမြန်မာနိုင်ငံကိုဖြတ်ကျော်ပြီးထိုင်းနိုင်ငံအထိဆက်သွယ်မဲ့သုံးနိုင်ငံအဝေးပြေးလည်တိစောက်ရမှာပါဝင်တဲ့ဒဒါ69စင်းတိစောက်ရေးတင်နာခေါ်ယူရေးလုပ်ငန်းတွေကိုလည်းမကြခင်စတင်တော့မယ်လို့ Shrinkla ကပြောပါတယ်စစ်တွေစိတ်ကန်းတိစောက်ရေးကကလတန်ပြည့်ဘက်စုံစီမံကိန်းရဲ့ဒစိတ်တည်သားဖြစ်ပါတယ်အိန္ဒိယနိုင်ငံရဲ့ကုန်းတွင်းပိတ်အရှိမောက်ဖက်ပြည်နယ်တွေမီဇိုရမ်ပြည်နယ်ကတစင်ပင်လယ်ထွတ်ပေါက်ရရှိရေးအတွက်ရေးပါတဲ့စီမံကိန်းတရားလည်းဖြစ်ပါတယ်တနိုင်ငံအကြားလူကြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်တဲ့အကြောင်းနဲ့တရားခံလွှဲပြောင်းပေးရေးသဘောတူညီချက်ရနိုင်ဖို့မြန်မာနိုင်ငံဘက်ကအရှိန်ပြည့်လှုပ်ဆောင်ပေးဖို့ကိုလည်းအိန္ဒိယနိုင်ငံကြီးအတွင်းဝန်ကတောင်းဆိုထားပါတယ်ရခိုင်ရေးကိစ္စကိုလည်းဆွေးနွေးခဲ့ရမှာအိန္ဒိယအနေနဲ့မြန်မာနဲ့ဂျပန်နိုင်ငံတို့နဲ့အတူရခိုင်ပြည်နယ်အတွင်းသုံးနိုင်ငံပူးပေါင်းဆောင်ရွက်ရေးလုပ်ငန်းတွေမှာပါဝင်လာခဲ့ပြီးဖြစ်ပါတယ်ပြည်တွင်းကအိုးအိမ်စံခွာရွှေပြောင်းနေထိုင်ရသူတွေဘေးရန်ကင်းခဲ့တဲ့ဆော့စီစွာနေရပြန်နိုင်ရေးအတွက်ဂျပန်ဆောင်ရွက်နေတယ်လို့လည်းအိန္ဒိယနိုင်ငံကြီးအတွင်းဝန် Shrinkla ကပြောပါတယ်ဟောင်ကောင်မှာဆန္ဒပြပွဲတွေကိုတောင်းပြထားတဲ့ကြားကအောက်တိုဘာလ1ရက်နေ့တရုတ်နိုင်ငံမြို့သားနေမှာဆန္ဒပြခဲ့တာကြောင့်ချက်တာပရီနေကဒီမိုကရေစီရေလှူရှာသူဒါဇင်နဲ့ချီပြီးအဖမ်းခံခဲ့ရပါတယ်။တရုတ်နိုင်ငံမြို့သားနေကိုအားလျော်အဖြစ်သတ်မှတ်ပြီးပွဲတော်တွေနဲ့ကျင်းပလို့ရှိပေမဲ့တရုတ်ထင်းချုံမှုအောက်ကကိုပန်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတော့အဲ့ဒီနေ့ရောက်ရင်မကျေနပ်တဲ့စန့်ကျင်ဆန္ဒပြပွဲတွေကျင်းပကြတာဖြစ်ပါတယ်။ဒီနေ့ဟောင်ကောင်မှာဆန္ဒပြပွဲတွေကိုကယောကပေးကြောင်းတင်းတင်းကြပ်ကြပ်တောင်းပြထားတယ်လို့ပြည်ကစံလာတုန်းကလည်းတီအိုဆူရကဟောင်ကောင်မြို့သားလူကြိုးရေးဥပဒေကိုပြဋ္ဌာန်းပြီးဆန္ဒပြပွဲတွေကိုတားဆီးဖို့ကြိုးစားနေကြတာဖြစ်ပါတယ်။ဟောင်ကောင်ဆူရကတော့တီအိုမြို့သားနေခန်းနာကိုလူကြိုးရေးအပြည့်နဲ့ကျင်းပခဲ့ပြီးအုတ်ချွေရေးဘူးကာရီလမ်ကတရုတ်နိုင်ငံကအခြေတမ်းအရာရှိတွေနဲ့အတူတက်ရောက်ခဲ့ပါတယ်။အခမ်းအနားမှာအုတ်ချွေရေးမှုလမ်ကလူကြိုးရေးဥပဒေအသစ်ကိုအမွန်တင်ပြောဆိုခဲ့ပါတယ်။
中央支援香港抗疫
ဇွန်လကပြဋ္ဌာန်းလိုက်တဲ့အမျိုးသားလူကြိုးရေးဥပဒေကြောင်းပြီးခဲ့တဲ့3လတည်းဟောင်ကောင်လူမှုအတိုင်းဝိုင်းကြားတည်ငြိမ်မှုတွေပြန်လည်ရရှိလာတယ်လို့မျိုးသားလူကြိုးရေးကိုလည်းစောင့်ရှောက်နိုင်ခဲ့ပါတယ်လို့လမ်ကပြောသွားပါတယ်။တရုတ်ပြည်မှာကြီးကပြဋ္ဌာန်းလိုက်တဲ့လူကြိုးရေးဥပဒေအရအကြမ်းဖက်လုပ်ရလှုပ်ဆောင်သူခွက်ထွက်ရေးလှုပ်ဆောင်သူအချုပ်ချာအာဏာကိုထိပါသူ ပြပအင်အားစုတွေနဲ့ပူးပေါင်းသူဒီလုံရက်တွေကိုကျူးလွန်သူဘယ်သူကိုမဆိုထောင်နဲ့တစ်သက်အထိချမှတ်နိုင်ပါတယ်ဝေဟင်မှာပြန်ဝဲပြီးခီးတယ်တွေကိုလိုရာရောက်အောင်ပို့ဆောင်ပေးမယ်တက္ကစီအင်အားရင်ပြန်တစ်မျိုးကိုပြည်သူနိုင်ငံပါရီမြို့မှာ2024ခုနှစ်အရောက်စတင်အသုံးပြုနိုင်လိမ့်မယ်လို့ဂျာမန်နည်းပညာကုမ္ပဏီတစ်ခုကပြောပါတယ် Volocopter ကုမ္ပဏီကတည်ထွင်ထားတဲ့Velocity Air Taxi လို့ခေါ်တဲ့အငှားယဉ်ကားပြန်ကိုပါရမီအနောက်ပိုင်းကလေဆေးတစ်ခုမှာပုံတုံးလေးကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးမိတ်ဆက်ပြသခဲ့တာဖြစ်ပါတယ်။လေထဲကိုတက်တက်ပြန်ပြီးတက်တက်ဆင်းနိုင်တဲ့အဲ့ဒီယဉ်ပြန်ကို၈နှစ်စွန်းလာမှစတင်စမ်းသပ်မယ်လို့လည်း Volocopter Company ကပြောပါတယ်။ Battery Cologne Velocity Taxi ယဉ်ပြန်ကပိုင်လော့နဲ့ခီးတဲ့တယောက်ကိုတင်ဆောင်နိုင်မှာဖြစ်တယ်လို့တနအီ -10 ကျော်ကနေတနအီ68မိုင်အထိပြန်သန်းနိုင်မှာဖြစ်ပါတယ်။ဒီယဉ်ပြန်ကိုပါရီမြို့ဒေသခံအာဏာပိုင်တွေကမျှော်မှန်းထားတဲ့အတိုင်းပြန်သန်းခွင့်ပေးမယ်ဆိုရင်2024ခုနှစ်ပါရီအိုလံပစ်ပွဲတော်မှာအသုံးပြုနိုင်မှာဖြစ်တယ်လို့လည်း Volocopter Company ရဲ့ CEO ဖြစ်တဲ့ Florian Ritter ကပြောပါတယ်။ပေါ့ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်းပါမြန်မာနိုင်ငံမှာကိုဗစ်ပိုးတွေ့ရှိသူအထူးသဖြင့်ရန်ကုန်မှာအရှိန်ဟုန်နဲ့တက်လာချိန်မှာအမြန်ဆက်နိုင်တဲ့နေသစ်တွေနဲ့စစ်ပြီးလူနာတွေအများပြားတိုးလာနိုင်တာအတွက်ပြင်ဆင်ထားမှုကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြောခွင့်ရကုန်မေးရမှာဒေါက်တာသန်းနိုင်စိုးကဒီစမ်းသက်စစ်ဆေးမှုအစ်စ်အကြောင်းအခုလို့ဆက်ရှင်းပြပါတယ
်။ test kit နဲ့အစမ်းနဲ့ဟာပေါ့နော်။ကျွန်တော်တို့စာထုတ်တယ်။အဲရလာတဲ့အခြေအနေကိုကျွန်တော်တို့ဒီနေ့ PCR နဲ့ထပ်တိုက်ကြပေါ့နော်။သူရဲ့ကျောင်းကလက္ခဏာမရှိတဲ့သူကိုစမ်းသက်တဲ့အခါမှာတွေ့ရတဲ့သူတချို့အခြေအနေထွက်လာပြီ။ညနေတော့ဆိုရင်တော့ဒီ test kit နဲ့ဖြစ်တဲ့ result တွေကကျွန်တော်တို့ပါလာနေပေါ့
။ဟုတ်ကဲ့အခုခိုင်လုံမှုနဲ့ပတ်သက်လို့တော့ဒီ PCR နဲ့ပြန်တိုက်စစ်တာတွေကခိုင်လုံမှုအကောင့်တယ်လို့ဆိုလိုတာပေါ့နော်
။ဒီ test kit နဲ့ PCR နဲ့ခြားနာချက်ကPCR ဒီကပုံမူနဲ့ low viral load ကိုတိကျလုပ်နိုင်တာပေါ့နော်။အဲ့တော့ test kit နဲ့ဖြစ်လို့ positive ဖြစ်ပြီးဆိုရင် PCR နဲ့ထပ်ဆန်းရအောင်မလို့တော့ပေါ့။အဲ့တော့သူက viral load နည်းနည်းများတော့မှ test kit ကမြည်ရတဲ့ပုံရှိ။ဒါပေမဲ့ test kit နဲ့မတွေ့ဘူးဆိုရင်တော့ဒါလည်းအရန်ပေါ့နော်။တူနေတယ်ပေါ့နော်။သူ့သူ X-ray finding ရလည်းတူတယ်။ clinical science ပြန်ပြန်ရလည်းတူတယ်ဆိုရင်တော့နောက် attending physician ကနေပြီးတော့ PCR ထပ်ပြီး request ထုတ်ပေးရပေါ့နော်။အဘဒီ test kit နဲ့ဖြစ်တဲ့အခါကျရင်လည်းတင်နေချက်ဖွင့်ပြီးသားပဲပေါ့ဥပမာတကင်းဖြစ်တယ် negative ဖြစ်တယ်အဲတိတ်မတူဘူးပေါ့နော်အဲတော့နောက်မိတစ်ခါ test ရင်လည်းဖြစ်မှာနော်နောက်မိစာပြီးတစ်ခါ test ရင်လည်းဖြစ်မှာနော်တင်ဖြစ်ပြီး negative အရင်တူနေတယ်ဆိုရင် PCR တန်းတောင်းရဒီ test kit ကတော့အများကြီးဖြစ်နိုင်တယ်အထူးသဖြင့် symptomatic တွေတွေပေါ့ PUI တွေတွေပေါ့အရင်အောင်တော့ဝင်မှာအဲအမြန်ဆုံးနဲ့အထူးရောက်ဆုံးစစ်နိုင်မယ်နည်းကတော့
ဟုတ်ကဲ့ဆရာတော့အခုလိုများများစစ်နိုင်ပြီးတော့များများတွေ့နိုင်တော့များများပို့ထွက်လာမဲ့သဘောရှိရပါဆရာနော်သူတို့တက်တော့ဒီဆေးရုံအနေထားတွေ
ကျွန်တော်တို့ကတွေ့တဲ့လူတိုင်းကတော့အင်းချေပေါ်ချိုင်းနည်းနည်းတွေ့ခဲ့တာအဲတွေ့တဲ့လူတိုင်းမှာ 40% နေကနေကျော်ရဲ့အေးချမ်းများနည်းတွေပဲဖြစ်နေတယ် 40% ကတော့ကတော့အနော်စမီးအလိုမျိုးပေါ့နော်ဘိုင်းဖီဗာလိုမျိုးပေါ့နားတောင်းမှုလည်းနားချင်းနဲ့ချောင်းဆိုးနဲ့တော့ပေါ့အဲတော့ဒါလည်း very much symptom နဲ့တာအဲမှာ 20% ကတော့ဒါ hospital care လို့ပေါ့နော်အဲ့ဒီမှာ 25% ကတော့ ICU ရနိုင်တယ်23% ကတော့ mortality ဖြစ်နိုင်တယ်ပေါ့အဲ့တော့စစ်တိုင်းကတော့ကျန်းခံမှာမဟုတ်ဘူးဒါပေမဲ့ကိုတွေးရှိပြီး confirm ဖြစ်ပြီးဆိုတဲ့လူတွေကအူရန်တိုင်းတွေကအစိုးရနဲ့ပေါင်းပြီးတော့ North Mia Center ပါလေအဲ့နေရာလိုက်ဒီပြည်တန်းထားဖို့နေရာပေါ့နော်အဲ့အဲ့လိုနေရာမျိုးတွေမှာလည်းကျွန်တော်တို့ထားပြီးတော့ကုသပေးလို့ရတယ်နောက်ပြီးတော့ဆေးရုံတွေမှာလည်းကျွန်တော်တို့က hospital တွေမှာနောက်ထပ်တိုးချဲ့တဲ့ပြည်အများကြီးလဲဆိုအများနဲ့မှာပြည်5,000 6,000 လောက်မကတော့ပေါ့နော်ဒီတိုင်းနဲ့ကျွန်တော်တို့ထပ်တိုးနေတယ်အဲ့တော့ဒီဟာရဲ့ green energy တွေပေါင်းလိုက်ရင်6,800လောက်ဒီတော့တက်လာပြီပြန်အဲ့တော့အဲ့ဒီနေရာမှာကျွန်တော်ကဒီခုနပြောရဲ့ number 1က asymptomatic positive number 2က positive with mild symptom အဲ့လူတွေက 80% ပေါ့အဲ့တော့သူတို့ကလည်းအိမ်ပြန်လို့မရဘူးပေါ့အိမ်ပြန်လိုက်ရင်အသက်ရွယ်ကြီးရင်းတဲ့လူတွေဖေမီပါတယ်တက်ခန်းထဲမှာဆိုတော့ဆက်လက်ပြီးကူးစက်နိုင်တယ်ပေါ့နော်အဲ့တော့အဲ့လူတွေကခုန positive treatment isolation center ပေါ့အဲ့လိုနေရာထားလိုက်ရင်ကျန်တဲ့ပေါ်ပြီးရဲ့လူတွေကခီတီတရားကိုဆဲရတယ်လို့အဲလိုဆင်းနေတာကျွန်တော်တို့ကတော့7ရက်နေဆင်းနေတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီ positive treatment isolation center ဆိုတော့ဒီပိုးတွေ့တဲ့သူတွေကိုကောင်းတဲ့သူကတော့ပြန်ဆင်းနိုင်တာပေါ့နော်မကောင်းတဲ့သူရှိကောင်းရှိလာနိုင်တဲ့အတွက်သူတို့ကိုသီးသန့်ခွဲထားပြီးတော့စောင့်ကြည့်ကုသပေးတဲ့သဘောပေါ့ဆရာနော်ဆိုမသွားအောင်ဆိုသွားရင်လည်းချက်ချင်းအချိန်မရအောင
်အမေဘိုးတို့ကနာ 80% နဲ့မှကောင်းပြီးတော့ asymptomatic positive ရဲ့လူနာလေလီကား6ရက်အတွင်းမှာစင်တန်လေးပြနိုင်တယ်ပြလိုက်စင်တန်လေးရယ် CPR ဖြစ်ပြီး ICU ထိရောက်နိုင်တယ်အဲ့ထဲမှာခြေဆုံးတာလည်းဖြစ်နိုင်တယ်အဲသူတို့ရဲ့ဒီ heart အတွက်လည်းကျွန်တော်က monitor လုပ်ဖို့လိုတယ်ဥပမာဆိုအောက်ဆီဂျင်ခြေရောက်ကိုတစ်ခုပေးထားတယ်ပေါ့နော် ဒီကျွန်တော်တို့ SPO2 တိုင်းနေတာလေးလေ5000 meter လေးပေါ့အဲ့ဒါလေးကိုကျွန်တော်ပေးရတယ်အဲ့တော့တို့တွေကဒါအချိန်နဲ့ပေါ့နော်တို့ဒီအချိန်နဲ့စမ်းတက်ရတယ်စမ်းတက်ပြီးတော့ဒီအောက်ဆီဂျင်လေးတွေ nitrogen အောက်ကျပြီဆိုတော့ဆီဂျင်ကျောင်းကျတယ်အဲ့လိုဆိုကျွန်တော်တို့တို့ဒီအားလေးထိမှန်ရမယ်ပေါ့နော်အဲ့ဒီမှာ AC ခောက်ရိုင်းနိုင် spot တွေထွက်နေမယ် black parameter ချက်လိုက်ရင်ဒီ micro site တို့ပြီးရတယ်ပေါ့နော်ဒါတို့တွေဖြစ်နိုင်တယ်အဲ့ဒီမျိုးတွေကိုဒါကျွန်တော်ကဒါလုံးဝတော့ဒီခဏနေ site ကိုကျောင်းတော့ဝင်နိုင်တယ်ပေါ့နော် data intensive ကထည့်ကူးလိုက်ကျွန်တော်မပေးနိုင်တော့ဘူးပေါ့အမျိုးသားရဲ့ဟာနေရာနဲ့စပုတ်လုပ်နိုင်ဘူးအဓိကတော့နော်အဲ့နေရာတော့ရုံတိုင်းဒေသကြီးဆိုတော့နေရာနဲ့စပုတ်ပြေလေပြီးတော့အိယာသာပြီးရင်စားနေရာလည်းပြီးနေကြဒါတော့မင်းကဟိုကြည့်ပြရမယ်ဒီတော့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာခုလိုအသေးစိတ်ရှင်းပြပေးတဲ့အတွက်အားလုံးအောင်မြင်ပါစေလို့လည်းဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမြန်ပါ
ကိုဗစ်ကာလမှာမြန်မာနိုင်ငံသားတွေကိုအလုပ်လုပ်ခွင့်လက်မှတ်အတုလုပ်ပေးနေတဲ့မြန်မာတွေဥဆောင်နေတဲ့ဂိုင်းကိုဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းလာဝကကမနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျမအေးမှာပါ။ထိုင်းနိုင်ငံဘန်ကောက်မြို့ရနဝါနယ်မြေစတူပရဒစ်လန်လန်ဆိုင်ပလာဇာဈေးအတွင်းကဆိုင်ငန်းကိုထိုင်းလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဝင်ရောက်ရှာဖွေခဲ့ရမှာတက်တေကန်အထောက်ထားတွေနဲ့တူမြန်မာနိုင်ငံသားအမျိုးသားတဦးနဲ့အမျိုးသမီးနှစ်ဦးကိုဖမ်းဆီးခဲ့တာပါသူတို့ဟာအထောက်ထားလက်မှတ်အတုတွေစာရွက်စာတမ်းအတုဂိုင်းဖြစ်တာကြောင့်ဖမ်းဆီးခဲ့တာလို့လည်းဘန်ကောက်မြို့ထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုရဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
်
ဘန်ကောက်မြို့မြန်မာတန်ယုံနီးကဈေးထဲမှာဖွင့်ထားတဲ့ကုန်စုံဆိုင်ကနေမြန်မာနိုင်ငံသားအများစုရဲ့နိုင်ငံကူးစာအုပ်တွေကိုတက်တန်းတိုးတာအလုတ်ခန့်အပ်တဲ့အလုတ်လုတ်ခွင့်ပါမစ်တွေကိုအတုလုပ်ပေးနေတာဟာနှစ်ပေါင်းအတန်ကြာပြီလို့လဲဆိုပါရယ်ထိုင်းရဲတပ်ဖွဲ့ကဖမ်းမိထားတဲ့ကိုအောင်တန်းနဲ့အတူတခြားမြန်မာနိုင်ငံသားတခြားမြန်မာနိုင်ငံသူနှစ်ဦးကိုလည်းဖမ်းဆီးထားကြောင်းထိုင်းဘာသာနဲ့ရှင်းလင်းခဲ့တာပါဒါအပြင်ဆိုင်ရက်ဆိုင်ရန်အတူပြုတ်လုတဲ့နေရာမှာတုံးနေတဲ့ဒစိမ့်တုံးအတူတွေနဲ့ပရင်တာစတဲ့တပ်တွေကံပစ္စည်းတွေကိုလည်းသိမ်းဆည်းနိုင်ခဲ့တယ်လို့ဆိုပါရယ်လောလောဆယ်ဖမ်းမိထားတဲ့ကိုအောင်တန်းဟာထိုင်းမှာအနေကျသူတစ်ဦးဖြစ်ပြီးအစပိုင်းတုန်းကတော့နိုင်ငံကူးစာအုပ်တွေအလုတ်ခန့်အလွာတွေကိုကြားခံပွဲစားလုပ်ပေးရကနေနောက်ပိုင်းမှာတပ်ဆိုင်ရာဌာနတွေကိုရှောက်လာမတင်တော့ပဲကိုယ်တိုင်ဆိုင်ရက်ဆိုင်ရန်နဲ့ဒစိမ့်တုံးအတူတွေလုပ်ပြီးမြန်မာနိုင်ငံသားတွေထံကနေတဦးကိုဘန်းဝင်2000ကနေ3000အထိအခကျင်းငွေယူပြီးလုတ်ကင်ပေးနေတာဖြစ်တယ်လို့လည်းဆိုပါရယ်ကိုဗစ်ကာလမှာအလုတ်ကင်အခက်အခဲဖြစ်နေကြတဲ့မြန်မာနိုင်ငံသားတွေကိုလိန်ညာပြီးအထောက်အထားတွေအတုလုပ်ပေးနေတဲ့ဂိုင်းဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကဆိုပါရယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါကမ္ဘာတဝန်းကိုဗစ် -19 ရောဂါကြောင့်သေဆုံးခဲ့ရသူသက်တမ်းကျော်သွားပါပြီဥရောပနဲ့အမေရိကန်နိုင်ငံတွေမှာရောဂါကူးစက်မှုတွေပြန်တိုးလာနေတဲ့အတွက်လာမယ့်လတွေမှာလည်းသေဆုံးသူတွေတိုးလာနိုင်ပါတယ်။ဒါပေမဲ့လည်းသေဆုံးမှုနှုန်းတွေကျသွားတာရှိသလိုရောဂါကူးစက်ခံရသူတွေကိုလည်းအရင်ကထက်ပိုပြီးကုသမှုတွေပေးနိုင်နေပါတယ်။မာရီယာမာဒီယယ်လိုသတင်းပေးပို့ထားတာကိုကျွန်တော်ငိမ့်ချန်ကတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးမှုတွေတိုးလာပေမဲ့တချို့နေရာတွေမှာသေဆုံးမှုနှုန်းကျသွားတယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်။စက်တင်ဘာလ19ရက်နောက်ဆုံးစီးရင်တွေအရအဆုတ်ရောင်ဖျားနာတာဒါမှမဟုတ်ရင် COVID-19 ရောဂါကြောင့်သေဆုံးမှုရာဂိုင်းနှုန်းဟာ 6.6 ရာဂိုင်းနှုန်းပဲရှိပြီး 10 ရာဂိုင်းနှုန်းကနေကျသွားတယ်လို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါရယ်ဗြိတိန်နိုင်ငံမှာတော့ဩဂုတ်လအတွင်းသေဆုံးမှုရာဂိုင်းနှုန်းဟာ 1.5 ရာဂိုင်းနှုန်းရှိပြီးရောဂါအများဆုံးဖြစ်ခဲ့တဲ့ April 6ရာဂိုင်းနှုန်းနဲ့ရှင်ရင်ကျသွားပါရယ် Steroid ဆေး Dexamethasone ဆေးအပါအဝင်တခြားဆေးတွေနဲ့ COVID-19 ရောဂါလူနာတွေကိုဘလို့ကုသရမလဲဆိုတာပိုသိလာပါပြီလို့ Oxford တက္ကသိုလ်ကဆေးပညာပေါမောက်ခ Martin Landry ကပြောပါတယ
် We now know that for those patients on ventilators
အသက်ရှူဇက်ပေါ်ရောက်နေပြီဖြစ်တဲ့လူနာတွေကိုရိုးရှင်းပြီးအလွယ်တကူရနိုင်တဲ့ဈေးသက်သာတဲ့နည်းနဲ့ကုသပြီးသူတို့ရဲ့သေဆုံးမှုနှုန်း3ပုံ3ပုံလောက်ကိုရှော့ချပေးနိုင်ပါပြီအရင်ကမသိခဲ့ပါဘူးအခုသိနေပါပြီ Remdesivir ဆေးဆိုရင်လဲဆေးရုံမှာနေရတဲ့အချိန်ကိုရော့ကျစေမှာပါဒါပေမဲ့အသက်ရှင်ဖို့လမ်းပိုများလာစေမလားဆိုတာကတော့မသိသေးပါဘူးလူတွေကိုဆေးရုံမရောက်စေဖို့နဲ့ဆေးရုံမှာနေရတဲ့အချိန်ရှော့ချနိုင်ဖို့အတွက်အရေးကြီးပါတယ်ဒါပေမဲ့လည်းဒါကအဓိကကျတဲ့အချက်မဟုတ်သေးပါဘူးအဓိကကျတဲ့အချက်ကအသက်တွေကိုကယ်နိုင်ပြီလားဆိုတာပါပေါမောက်ခလန်ဒရေးဟာဗြိတိန်နိုင်ငံလုံးဆိုင်ရာဆေးစမ်းသပ်မှုကြီးဖြစ်တဲ့ Recovery အစီအစဉ်မှာအဖွဲ့ခေါင်းဆောင်ဖြစ်ပြီးတော့ဒီအစီအစဉ်ဟာရှီပီးသားဆေးတွေရဲ့ထိရောက်မှုကိုအကြီးအကျယ်စမ်းသပ်နေတာပါ
Hydroxychloroquine, despite all its
hydroxychloroquine ha အရင်တော့ကလူတွေစိတ်ဝင်တစားသုံးဖို့ပြောခဲ့ကြပေမဲ့လည်းဆေးရုံတက်နေရတဲ့လူနာတွေအပေါ်မှာထိရောက်မှုမရှိပါဘူး Lopinavir, Ritonavir ဆိုတဲ့ HIV ပိုးကူးတဲ့ဆေးတွေကလည်းအများကြီးထောက်ခံသုံးကြည့်ခဲ့ပေမဲ့လည်းအကျိုးသက်ရောက်မှုမရှိပါဘူးလို့ပြောသွားတာပါလူအတိုင်းအဝိုင်းတွေနဲ့တက္ကသိုလ်တွေမှာကိုရိုနာဗိုင်းရပ်စ်ပိုးကိုဘယ်လိုကာကွယ်ရမလဲဆိုတာလုံဆောင်နေတာနဲ့အတူ COVID-19 ရောဂါဟာတခြားဗိုင်းရပ်စ်တွေလိုပဲလူသားတွေနဲ့အတူရှိနေတော့မယ့်အကြောင်းတချို့ကျွမ်းကျင်သူတွေကပြောပါဗျာအမေရိကန်အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာနသိပ္ပံပညာရှင်အကြီးအကဲဟောင်းလက်ရှိ George Town တက္ကသိုလ်သိပ္ပံပညာရှင်အကြီးအကဲဒေါက်တာ Jesse Goodman ကအခုလိုပြောပါဗျာ
We are going to have an ongoing challenge with COVID
COVID နဲ့ပတ်သက်ပြီးရင်ဆိုင်ရမယ့်အခက်အခဲတွေကရှိနေမှာပါ။သတင်းကောင်းကတော့အဲ့ဒီကထိခိုက်မှုတွေကိုလျှော့ချနိုင်မယ့်နည်းတွေကိုသိထားပါပြီ။လူတွေခက်ခွာခွာနေတာကအလုပ်ဖြစ်တဲ့နှာခေါင်းစည်းတက်ထားတာကသူများတွေကိုကူးစက်မှုကလျှော့ချနိုင်တယ်လို့ကိုယ့်ကိုကူးစက်မှာကိုယ်လည်းကာကွယ်နိုင်ပါတယ်။အဲ့ဒီအချက်တွေကိုပဲအများပြည်သူကျန်းမာရေးအတွက်တိတိကျကျသတင်းစကားပေးရမှာပါလို့ပြောသွားတာပါ။အဲ့ဒါတွေလုပ်မယ်ဆိုရင်နိုင်ငံရဲ့စီးပွားရေးတွေကိုလည်းပိတ်လိုက်ဖွင့်လိုက်ဖြစ်မဲ့အရေးကနေကာကွယ်နိုင်ပါလိမ့်မယ်လို့ဒေါက်တာဂုဒ်မန်ကပြောပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးကျဆင်းမှုတွေနဲ့အလုပ်ပြုတ်တာတွေကြောင့်အမေရိကန်မှာလူသန်း30ကနေ40လောက်ထိအိမ်တွေကနေဆင်းပြရမယ့်အနေနဲ့ရင်ဆိုင်နေရပါတယ်ပြည်နယ်တွေကနေပေးတဲ့အလုပ်လက်မဲ့ကျိုးခံစား권ကိုပိုဆောင်ပေးနေတဲ့ဖယ်ရိုအစိုးရရဲ့ငွေကြေးထောက်ပံ့မှုအကူအညီကလည်းဇူလိုင်လမှာအဆုံးသတ်သွားခဲ့ပြီးတော့ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကနေလူတွေကိုအိမ်တွေကနေဖယ်ရှားဖို့ယာယီတားမြစ်ထားတဲ့အမိတ်ဟာလည်းကျန်းကျော်ရေးမှာခုံဆုံးမှာဖြစ်ပါတယ်။ဒီကျိုးခံစား권တွေကိုတတ်တန်းတို့ဖို့လွတ်တော်မှတ်ဒီဆွေးနွေးတာတွေဟာလည်းချိန်မတိုးနှောင့်မဆုတ်ဖြစ်နေပြီးတော့အင်အားပြဿနာကပိုပြီးတော့ဆိုးလာဖို့ရှိတယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်။ VOA သတင်းတော်ဂျူလီတဘိုးသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေချိန်မှာပဲဗိုင်းရပ်စ်ကြောင့်ဝင်ငွေကျဆင်းတာတွေဒါမှမဟုတ်ဝင်ငွေမရှိတော့တဲ့အမေရိကန်သန်းပေါင်းများစွာဟာအိမ်ကနေဆင်းပြရမှအခြေအနေနဲ့ရင်ဆိုင်နေရပါတယ်ဒီထဲမှာအက်ရှ်လီဂျွန်ဆန်လည်းပါဝင်ပြီးတော့သူကတော့မကြခင်ကပဲအိမ်ပေါ်ကဆင်းပြလိုက်ရတာပါ
I'm currently working at my desk job
အခုလောလောဆယ်မှာကျွန်မစပွဲမှာထိုင်တဲ့အလုပ်ပဲလုပ်ပါရယ်တခြားနှစ်ခုကတော့မလုပ်တော့ပါဘူးကိုဗစ် -19 ကပ်ရောဂါကြောင့်ကိုယ်ခရရလေ့ကျင့်ခန်းနဲ့ကိုယ်လက်ကျန့်ခံရေးဆရာမအဖြစ်လုပ်နေတဲ့အလုပ်နှစ်ခုကတော့မလုပ်ဖြစ်တော့ပဲဒီလုပ်ပဲလုပ်နေတာဖြစ်ပါတယ
်ဂျွန်ဆန်ဟာစက်တင်ဘာအစောပိုင်းကသူ့ရဲ့ကလေး၃ယောက်နဲ့မစ်ဇူရီပြည်နယ်ကန်ဆာစီးတီးအိမ်ပေါ်ကနေဖယ်ရှားခံခဲ့ရတာပါကပ်ရောဂါဖြစ်တဲ့အချိန်မှာမစ်ဇူရီပြည်နယ်ဟာတခြားပြည်နယ်တွေလိုပဲဓာတ်မိုးနဲ့အိမ်ယာပြဿနာတွေနဲ့ရင်ဆိုင်နေပြီးသားဖြစ်ပါတယ်ဘူးဆိုရင်ပြည်နယ်တွေကအိမ်ငားနေသူထောက်ဝက်လောက်ဟာအိမ်လားကမပေးနိုင်တာကြောင့်အိမ်ပေါ်ကနေနှင်ချခံမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ KC Tenant အဖွဲ့ကပြောပါတယ်။ American Dollar မြန်မာဟာပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရတွေစီကနေအလုပ်လက်မဲ့အကျိုးခံစား권တွေနဲ့ငွေကြေးအကူအညီတွေကိုရခဲ့ကြပါတယ်။ဒါမဲ့တစ်ပတ်ကိုဒေါ်လာ600ပေးနေတဲ့ Federal အစိုးရရဲ့အစီအစဉ်ကပြီးခဲ့တဲ့ဇူလိုင်လမှာကုန်ဆုံးသွားတာကြောင့်တမောင်းများစွာဟာအိမ်ပေါ်ကဆင်းပြရမယ့်ဂိမ်းစိုက်နေပါတယ်။
I'm signing an executive order directing the Department of Housing and Urban Development HHS
ငါရင်းနဲ့ဘန်ကနေချင်းဝင်တဲ့အိမ်ဝယ်ထားတဲ့သူတွေသားကမပေးနိုင်လို့အိမ်ပေါ်ကနေဆင်းပေးရတာမျိုးမဖြစ်အောင်လုပ်ဖို့အိုးအိမ်နဲ့မျိုးပြဖွံ့ဖြိုးရေးဌာနကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနနဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနတွေကိုညွှန်ကြားထားတဲ့အုပ်ချုပ်ရေးမိန့်ချက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်
ဒေါ်နယ်ထရမ့်ကတော့အမေရိကန်တွေကိုဒီလိုမျိုးမဖြစ်အောင်ကာကွယ်နိုင်ဖို့အတွက်အိမ်ငါနေထိုင်သူတွေနဲ့အိမ်ပိုင်ရှင်တွေကိုအကူအညီပေးဖို့အောက်ချိုရဲ့မိန့်တရက်ကိုထုတ်ပြန်လိုက်တယ်လို့ပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကသတင်းစာရှင်းလင်းပွဲမှာကြေညာပါတယ်။ဒီလိုကြေညာတဲ့အတွက် CDC ကလည်းရောဂါကူးစက်မှုတွေမပြန့်နှံ့အောင်ကာကွယ်တဲ့အနေနဲ့လူတွေကိုအိမ်တွေကနေမဖယ်ဖို့ယာယီတားဆီးတဲ့အမိန့်ကိုမကြခင်ကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီထဲမှာသတ်မှတ်ချက်တွေတော့ပါဝင်ပါတယ်
။ People may be protected for some short period of time from eviction.
ဒီလိုအိမ်ကနေနင်မထုတ်နိုင်အောင်ခဏတော့အကောက်ွယ်ပေးထားနိုင်ပါလိမ့်မယ်။ဒါပေမဲ့သူတို့အနေနဲ့လတိုင်းတော့အိမ်လခအကြေးပေးဖို့ရှိနေမှာပါ။ပြီးတော့အိမ်ရှင်ကသူတို့ကိုနောက်ကျကြေးဒဏ်ကျေးနဲ့အတိုးတွေတောင်းနိုင်ပါတယ်။ဆိုတော့အကျေးတွေကများလာတာပေါ့။အ
ိမ်ကနေထိုင်သူတွေနဲ့အိုးအိမ်ဆိုင်ရာအကြံပေးတွေကတော့အိမ်ငါးကားတွေနဲ့ဗန်တိုးနဲ့ချီထားတဲ့ချင်းငွေကိုရှော်ပစ်ဖို့စတဲ့နောက်ထပ်လှုပ်ဆောင်နေရာရှိတာတွေကိုလှုပ်ဆောင်ဖို့တောင်းဆိုနေပါတယ်။ဒီလိုလုပ်နိုင်ဖို့အတွက်ကိုလွတ်တော်အမတ်တွေလည်းပါဝင်သင့်တယ်လို့ရှင်းနေဂျီနာခေယလာကပြောပါတယ်
The mass layoffs that are happening in this country are not the fault
of those workers who are losing their jobs.
ဒီနေ့ကမှလူတွေအများအပြားအလုပ်ပြုတ်ခံနေရတာကအဲ့ဒီအလုပ်သမားတွေရဲ့အမားအဆောင်မဟုတ်ပါဘူး။ကျမတို့အနေနဲ့ကိုယ့်နိုင်ငံသားတွေကိုဒုက္ခရအောင်မလုပ်သင့်ပါဘူ
း။ကေလောကတော့အင်ရှင်တွေကိုဖြစ်နိုင်ရင်တို့ရဲ့အိမ်ငှားတွေနဲ့စုနေညီနိုင်ဖို့တိုက်တွန်းနေပါလေ။ဒါပေမဲ့ဒီနိုင်ငံလုံးမှာရှိတဲ့ငှားတဲ့အိမ်တွေကိုကလေးအမေတွေနဲ့ဒီတူးချင်းယင်းဤမြုံနံသူတွေကပိုင်နာဖြစ်ပြီးတော်များများကတော့အင်္ဂလားကမပေးနိုင်လို့အရှုံးပေါ်နေရတာကိုမခံစားနိုင်ကြပါဘူး။ Ashley Johnson ကတော့သူ့အတွက်အကြီးမားဆုံးစိန်ခေါ်မှုကပြောချင်အောင်ဆောင်နေရတာဖြစ်တယ်လို့ဆိုပါတယ်။ဘာဖြစ်လို့လဲဆိုတော့သူ့အနေနဲ့သူ့ရဲ့ကလေးတွေအတွက်ရှေ့ကနေမမမမရက်နိုင်မှုလို့တဲ့အတွက်အဲ့လိုပြောချင်အောင်ဆောင်နေရတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။
ဝင်းမြမှာတောက်ကြမနေ့ပိုင်း VOA American သံမြန်မာပိုင်းအစီအစဉ်တွေကိုဆက်ပြောပြပေးနေပါတယ်အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြထားတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံသတင်းကိုမူရင်းအပေါ်မပြတ်ပြောပြမှာပါမြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲမတိုင်ခင်ငြိမ်းချမ်းရေးအနေအထားကလမ်းစုံလမ်းကွာရောက်နေပြီးတချို့ဒေသတွေမှာတိုက်ခိုက်မှုအဆင့်က NCA အပြည့်အစုံစကြုံလက်မှတ်စထိုးခြင်းကထက်ပိုမြင့်မားနေတယ်လို့ Asia Foundation အဖွဲ့သူတွေတီကထောက်ပြလိုက်ပါတယ်ဒီသူတွေတီ Tapia Campbell Polly က NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်မှာပြည်ပြည့်စုံတဲ့ငြိမ်းချမ်းရဖို့အမြင့်မားဆုံးမျှော်မှန်းခဲ့ပေမဲ့မြေပြင်တိုက်ပွဲတွေကတော့စာချုပ်စချုပ်ခဲ့တဲ့2015ခုနှစ်ကထက်အခု2020မှာအထူးသဖြင့်ရခိုင်ပြည်ထဲအများကြီးပြင်းထန်လာနေတယ်လို့ဗိုလ်ထုနေ့ကသုံးသပ်လိုက်ပါတယ်ဒါအပြင်နိုဝင်ဘာရွက်ောက်ပွဲမတိုင်ခင်ကတ်ကျင်းပါခဲ့ရတဲ့နိုင်ငံရေးဆွေးနွေးပွဲကြီးသရုတ်ထအချိန်ပင်လုံညီလာခံမှာလည်းအဓိကတိုက်ပွဲတွေဖြစ်နေတဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကမဖိတ်ခဲ့တာကြောင့်အခြား NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေလာမတက်နိုင်တာအပြင် NCA လက်မှတ်ထိုးအဖွဲ့တွေနဲ့ဒီညီလာခံမှာသဘောတူညီချက်တွေကလည်းဝေဝေဝါးဝါးနဲ့လက်တွေ့လုံနိုင်မှာမဟုတ်ဘူးလို့ဝေဖန်လိုက်ပါတယ်။အရင်2018ဇူလိုင်မှာကျင်းပခဲ့တဲ့ပင်လုံညီလာခံတုန်းကလည်းအရေးကြီးတဲ့လုံခြုံရေးဆိုင်ရာအချက်တွေပေါ်ပြောမရဆိုမရဖြစ်ခဲ့တာအပြင်ရခဲ့တဲ့အခြားသဘောတူညီချက်38ချက်ကလည်းစကလုံးဗန်းပြအဖြစ်သာကျင်ခဲ့ပြီးထိရောက်တဲ့အကောင့်ထဲမပေါ်ခဲ့ဘူးလို့ပြန်ကိုးကားခဲ့ပါတယ်။ဒါပေမဲ့အခုနောက်ဆုံးပင်လုံညီလာခံမှာနောက်ထပ်အဓိကရခဲ့ပြီး NCA လက်မှတ်ထိုးအဖွဲ့တွေအတွက်အနည်းငယ်စိတ်ရေးစေခဲ့တဲ့လာမယ့်ရွေးကောက်ပွဲအပြီးတက်လာတဲ့အစိုးရအနေနဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လုပ်သွားဖို့သဘောတူချက်ရတော့ညော်လင်းချက်အနှဲငယ်ရှိသေးတယ်လို့ဒီသူတေတီကအကောင်းမြင်ပါတယ်။ဒါကြောင့်လက်ရှိအလုံးမဖြစ်ခဲ့ပဲပိုဆိုးစေခဲ့တဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ပြီးဆွေးနွေးပွဲကနေဖယ်ထုတ်စည်ရင်းနဲ့ဖြည့်ရှင်းနေတာကိုပြန်သုံးသပ်ဖို့လိုနေပြီးဒီရခိုင်ပြည်နယ်ကမကျေနပ်မှုတွေကိုဆွေးနွေးပြောဆိုခွင့်မပေးရင်တော့တိုက်ပွဲတွေကိုလျှော့ချနိုင်မှာမဟုတ်တဲ့လမ်းစုံလမ်းကွာပါလို့ထောက်ပြလိုက်ပါတယ်။ဒီနေရာမှာအရေးအစိုးရလက်ထက်မြန်မာငြိမ်းချမ်းရေးဖော်ဆောင်မှုဘုတ်ဌာန MPC ကိုလက်ရှိအစိုးရတက်က NRPC အမျိုးသားပြန်လည်တင်မြှင့်ရင်းနဲ့ငြိမ်းချမ်းရေးဘုတ်ဌာနအဖြစ်အစားထိုးခဲ့တာကလည်းအရင်အဖွဲ့အစည်းဆိုင်ရာတိုင်းရင်းသားတွေနဲ့ယုံကြည်မှုတိစောက်ခဲ့တာကိုထိခိုက်စေခဲ့တယ်လို့ဒီသူတေတီကထောက်ပြလိုက်ပါတယ်။အသေးစိတ်ကိုတော့ www.asiafoundation.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ဝင်းမြမှာ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOE ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာ NLD နဲ့တိုင်းသားပါတီတွေရဲ့အလားအလာကိုဥအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ရှစ်လကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အုပ်စုကြီး3စုရှိပါတယ်ရှစ်လေးလုံးအရေးတော်ပုံကမွေးထုတ်လိုက်တဲ့အရသာဒီမိုကရေစီအုပ်စုစစ်တပ်အနေဝင်အုပ်စုနဲ့တိုင်းရင်းသားအုပ်စုတွေဖြစ်ပါတယ် NLD နဲ့စစ်အုပ်စုဝင်ပါတီတွေပထမဦးဆုံးအချင်း လွတ်လပ်လပ်လပ်ရှင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေဟာမျော်လင့်သလောက်ထောက်ခံမင်းမရကြပါဘူး NLD ကိုသာအာယုံဆိုင်ကြလို့လစ်လူရှုခံရတဲ့တိုင်းရင်းသားပါတီတွေများနေပါတယ်2015ရွေးကောက်ပွဲရတာကိုကြည့်ရင်လာမယ့်ရွေးကောက်ပွဲကိုခံမှန်းနိုင်ွယ်ရှိပါတယ်ကြရပြည်နယ်မှာဆိုရင်အနိုင်ရတဲ့ဒေသခံပါတီလုံးဝမရှိပါဘူးပြည်ထောင်စုနဲ့ပြည်နယ်လွှတ်တော်မှာ NLD က26ဦးပြည်ခိုင်ဖြိုးက6ဦးအနိုင်ရပါတယ်ကရင်ပြည်နယ်မှာ NLD က26ဦးပြည်ခိုင်ဖြိုးက6ဦးဒေသခံက2ဦးအနိုင်ရရှိပါတယ်မွန်ပြည်နယ်မှာ NLD က38နေရာဒေသခံပါတီတွေက4နေရာပြည်ခိုင်ဖြိုးက1နေရာအနိုင်ရပါတယ်ချင်းပြည်နယ်မှာ NLD က28နေရာ၊ပြီးခိုင်ဖြိုးက9နေရာ၊ဒေသခံပါတီတွေက6နေရာအနိုင်ရရှိကြပါလေ
။ကချင်းပြည်နယ်မှာလည်း NLD ပါတီကပြည်ထောင်စုလွှတ်တော်အမတ်နေရာ22ခုနဲ့ပြည်နယ်အမတ်နေရာ22ခုစုစုပေါင်းကိုယ်စားလှယ်44ဦးအနိုင်ရပါလေ။ပြီးခိုင်ဖြိုးက10နေရာ၊ဒေသခံပါတီက18နေရာ၊ကချင်းပြည်နယ်မှာနိုင်ကြပါလေ။2015ရွေးကောက်ပွဲမှာပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်17ရာခိုင်နှုန်းသာတိုင်းနာပါတီတွေရရှိခဲ့ပြီးစေအုပ်စုအနွယ်ဝင်ပါတီတွေက800ခန့်နှုန်း NLD က9800ခန့်နှုန်းတတိပုဂ္ဂလက300ခန့်နှုန်းရရှိပါတယ်ရခိုင်ပြည်နယ်မှာရခိုင်မျိုးသားပါတီကအများဆုံးအနိုင်ရပြီးရှမ်းဒေသမှာပြည်နယ်အဆင့်မှာရောပြည်ထောင်စုအဆင့်မှာပါရှမ်း SNLD ပါတီကဒုတိယအများဆုံးအနိုင်ရရှိပါတယ်ရွေးကောက်ပွဲမတိုင်မီရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့ရခိုင်မျိုးသားတွတ်တက်ရေးပါတီတို့ပူးပေါင်းပြီးရခိုင်မျိုးသားပါတီAMB ကိုတီထောင်နိုင်ခဲ့တာကြောင့်ပြည်ထောင်စုအဆင့်မှာ25နေရာပြည်နယ်အဆင့်မှာ22နေရာအနိုင်ရရှိခဲ့ပါတယ
်အခုတော့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ဟာခွဲထွက်ပြီးတရားရှင်ပြိုင်ပါလိမ့်မယ်ဒေသခံပါတီတွေပေါင်းစည်းပြီးပါတီတစ်ခုတည်းအနေနဲ့ရှင်ပြိုင်လို့အနိုင်ရခဲ့တဲ့ရခိုင်ပြည်နယ်ကိုအားကျပြီးအခြားပြည်နယ်တွေမှာပါတီပေါင်းစည်းမှုတွေလုပ်ကြပါတယ်ပါတီချင်းပေါင်းစည်းပြီးပါတီဖြစ်တည်ထောင်ဖို့အတွက်ဖြတ်သိမ်းလိုက်တဲ့ပါတီ16ပါတီရှိပါတယ်။ရှင်ပြိုင်တဲ့ဒေသခံပါတီတွေများလာရင်ဆန္ဒမဲတွေလည်းအကွဲကွဲအပြားပြားဖြစ်သွားနိုင်တဲ့အတွက်ဆရာများသားတွေဆိုသလိုတဦးမှအနိုင်မရတာကိုကြရပြည်နယ်ကတတ်သိပြနေပါတယ်။ဒါကြောင့်မွန်ပြည်နယ်ကဒေသခံပါတီတွေပူးပေါင်းပြီးမွန်ညင်ညွတ်ရေးပါတီစည်းအနေနဲ့ရွက်ခောက်ပွဲမှာရှင်ပြိုင်ပါလိမ့်မယ်။
ဒါပေမဲ့ NLD ပါတီကိုထောက်ခံသူတွေတိုးပွားနေတဲ့အတွက်တိုင်းသားပါတီတွေဟာ2015ကအဖြစ်မျိုးကြုံတွေ့နိုင်ပါတယ်။ဒေသခံပါတီတွေပေါင်းစည်းနိုင်တဲ့အကျိုးအမြတ်ကိုလာမယ့်ရွေးကောက်ပွဲမှာတွေ့နိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။2015မတိုင်မီတိုင်းသားပါတီတွေပေါင်းစည်းဖို့ကြိုးပမ်းတာမအောင်မြင်ခဲ့ပေမဲ့2018နဲ့2019အတွင်းကချင်ကရင်ကယားမွန်နဲ့ချင်းပြည်နယ်တွေမှာပေါင်းစည်းတည်ထောင်တဲ့တိုင်းသားပါတီသစ်တွေပေါ်ထွက်လာပုံကိုတင်ပြထားတဲ့သူတွေသည်စုမွန်တန့်ရဲ့စာတန်းကိုစင်ကာပူအခြေစိုက်သုတေသနဌာနကလွန်ခဲ့တဲ့ဇွန်လကထုတ်ဝေထားပါတယ်။ပါတီပေါင်းစည်းမှုဟာရွေးကောက်ပွဲအတွက်သာမကဘဲဖက်ဒရယ်နိုင်ငံတော်တည်ထောင်ရေးကိုရည်ရွယ်တယ်လို့ဆိုပါတယ်။ဒီလိုစည်းလုံးညီညွတ်လာတာကိုဒေသခံလူထုကဘယ်လောက်ထောက်ခံလဲဆိုတာလာမယ့်ရွေးကောက်ပွဲမှာတွေ့ရမှာဖြစ်ပါတယ်
။ဒါပေမဲ့တိုင်းရင်းသားပါတီတွေပေါင်းစည်းပြီးပါတီနဲ့တည်ထောင်တာနဲ့ထောက်ခံမဲရလိမ့်မယ်လို့မပြောနိုင်ပါဘူး။မဲဆန္ဒရှင်တွေယုံကြည်အားထားတော့တဲ့အဖွဲ့အစည်းဖြစ်ပြီးဘယ်လိုအကျိုးဆောင်မယ်ဆိုတာကိုရှင်းလင်းပြသစွာထုတ်ဖော်ဖို့လိုပါတယ်။တနည်းဆိုရင်တော့အခြားပါတီတွေနဲ့ပိုပြီးအရေးအသေးရှိကြောင်းပြသဖို့လိုပါတယ်။ member base လူတွေများနေတာဟာလေပြည်နယ်မှာရင်ဆိုင်နေရတဲ့ပြဿနာဖြစ်ပါတယ်။2015ရွေးကောက်ပွဲမှာအပြည်လုံးဖြမ်းမြနှုန်း80ရာခိုင်နှုန်းမဲပေးနေချိန်မှာကရင်နဲ့မွန်ပြည်နယ်မှာမဲပေးလူ50ရာခိုင်နှုန်းသာရှိပါတယ်။ဒါကြောင့်ပထမအချိန်မဲဆန္ဒပေးတဲ့လူငယ်တွေများလာတော့မဲပေးဖို့စိတ်မပါတဲ့ဒေသခံတွေနိုင်ငံရေးမှာစိတ်ဝင်စားလာအောင်စွန့်ဆောင်နိုင်ရင်အကျိုးရှိနိုင်ပါတယ်။နိုင်ငံရေးဖြစ်စဉ်မှာ NLD ဟာမေမေရရလက်တွေ့ပြစရာမရှိသေးလို့တိုင်းသားပါတီတွေအနေနဲ့အစီအစဉ်သစ်တွေတင်ပြနိုင်ပါတယ်။ရွေးကောက်ပွဲမှာကိုယ်စားလှယ်များများအနိုင်ရဖို့ကိစ္စဟာအဲ့ဒီကိုယ်စားလှယ်ကိုမဲဆန္ဒရှင်ကဘယ်လောက်ယုံကြည်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကျန်းမာရေးဝန်ကြီးရဲ့ကိုဗစ်ဆိုင်ရာမှာကြားချက်ကိုပြောပြထားပါတယ်ရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်း1000ကျော်ဆင်းရောက်လာပြီးသေဆုံးနှုန်းကလည်း300ကျော်အထိစတက်လာတာကိုပြန် short ချနိုင်ဖို့အရေးကြီးနေပြီလို့ကျန်းမာရေးဝန်ကြီးကမှာကြားလိုက်ပါတယ် အခုလိုကိုဗစ်ဖြစ်နှုန်းတင်နှုန်းတွေပြန်လျှော့ချနိုင်ဖို့ပြည်သူတွေဘက်ကဘယ်လိုကာကွယ်ပြီးအစိုးရဘက်ကဘာတွေပြင်ထားပါလဲ။ဒီအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကိုကျွန်တော်ဝင်းမင်းကမေးထားပါလဲ။ကျမ်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအထူးသဖြင့်ရန်ကုန်မှာပေါ့လေဒီကိုဗစ်ရောဂါပိုးတွေ့နှုန်းကအတော်များလာတာဖြင့်သေဆုံးမှုကလည်းစပြီးတက်လာတာမျိုးဒါတွေကိုရှော့ချနေဖို့ဆရာကြီးအဓိကပြည်သူတွေကိုဗာစမှားခြင်းလဲဆရာ
ပထမဆုံးကတော့ဒီကိစ္စကြီးကိုအောင်မြင်ဖို့ကကျွန်တော်ကျမ်းမာရေးကဘလောက်လို့လို့အဓိကကပြည်သူတွေပါဝင်ကျွန်တော်တို့ကတတိရှိရှိကျွန်တော်ပြောရပါမယ်မကြခင်အချိန်ပြင်းမှာဒီကိစ္စရအခုပြီးသွားမှာပါ။ဒီအချိန်မှာအထီးရောက်ဆုံးမိပြွာပြည်သူများအင်းပြင်းကိုမထွက်ချင်းပဲဖြစ်ပါလေ။နော်။တတ်နိုင်တဲ့များမထွက်စီချင်ပါဘူး။မလွှဲသာလို့ထွက်ရမယ်ဆိုရင်တော့ကျွန်တော်ကဒီနှာခေါင်းကြီးပုတ်တာတို့လက်ရှိကအစအကုန်လုံးပေါ့လေ။တတ်နိုင်တဲ့ social distancing ကိုလုပ်ဖို့လိုပါလား။နောက်တစ်ချက်ကပြည်သူများထွက်တယ်ဆိုတာကမြန်မာပြည်ဈေးဝယ်ကိုထွက်တာဖြစ်ပါမယ်။ဈေးဝယ်ကိုထွက်တယ်ဆိုလို့ရှိရင်ဒီမှာဟိုရှာတီရှာမမသွားခင်နဲ့အတိအကျကြာကြာပါဝင်မယ်ဘေးဆိုင်သွားမှာဆိုအတိအကျတခါတည်းသတ်မှတ်ပြီးတော့ဒီနေ့သုံးလေးဝယ်ပြီးအင်ပြန်ရပါပဲကြာလီကြာလီယောဂကူးဖို့အလားလာများအဲ့တော့ဒီနေရာမှာဈေးသူဈေးသားတွေအတိအကျဖြစ်နေပါသူတို့ဒီယောဂပူတယောက်ရှိနေဆိုရင်မြောင်များစွာသောပြည်သူများကိုကူးဆက်ဖို့ chance များအဲ့တော့သူတို့ဒီ mask ကိုအချိန်ကြီးဝယ်ရတဲ့အပြင်ဖြစ်နိုင်လို့ရှိရင် face shield ကကျွန်တော်ဝတ်ဆိုနေပါတယ်အဲ့တော့ကူးစက်မှုအများဆုံးကလည်းဈေးပါ
ဟုတ်ကဲ့ဒီဈေးအပြင်ရောဒီကူးစက်မှုများနိုင်တဲ့တခြားနေရာတွေအတွက်ကာကွယ်ဖို့
မဆေးရုံတွေမှာကူးစက်တာရှိတယ်ဆေးရုံတွေရှိတယ်အလူရုံတွေရှိတယ်ကျောင်းတွေဘုန်းကြီးကျောင်းတွေရှိတယ်မြေပြားရင်ကျောင်းတွေဖြစ်ကျောင်းတွေမှာရှင်စွန့်စားတဲ့ကျင်းမစကားလေးလေးနဲ့ပြောမယ်ပစားဟမယ်ချောင်းဆိုးမယ်ဒါအဓိကပဲဒီစားတော့တဲ့အချိန်မှာကူးစက်ဖို့အများနဲ့လူတယောက်ဒီမိမပဲမတ်စတာပဲနေနေဒီစားတော့တဲ့အချိန်မှာတတိယစွန့်စားရှင်းရှင်းပြောမယ်ဆိုရင်တော့ဖြစ်နိုင်တော့ပြောင်းနေကြတော့၃မီလောက်အကွာတော့မဟုတ်ပါဘူး၆မီလောက်အကွာကိုစားပါဖြစ်နေလို့ရှိရင်တော့ကိုယ့်ကိုတယောက်ကလေးစားတာအကောင်းဆုံးပါပဲဟုတ်လူဦးရုံနေထောင်နေမှာအရေးကြီးပါသူတင်လူဦးရုံပေါ်လေလူဝင်မှာဝင်လဲလို့ရှိရင်ဒီဖို့အလားလားတော်တော်များပါလေအခုကျွန်တော်ဖွဲ့ပြီးလုပ်နေပါပြီမြစည်းကုန်းပေါ်ပါရစ်တာစအကုန်လူဦးရုံနေအသက်ကြီးနေထားတဲ့ဟာတွေကိုလိုက်ပြီးတော့ဆောင်းဝန်းဆောင်ပြစ်ချပြီးအကုန်လုံးအဝင်ထွက်ကိုနေဖို့ကွာဘလူရူမှာလာရတဲ့တည်းကတည်ရလာလို့ရတာဟိုမနေ့သွားညတာဆိုသူတို့ပါလာလို့ရှိရင်ဒီလူကြီးတွေကတော်တော်အန္တရာယ်များပါတယ်အဲ့ဒီခါလေးကိုလည်းနောက်ပိုင်းတော့ဒီကျွန်တော်အန်တီဂျင်တက်စရရင်တော့ဒီလူတွေကကုပြင်းတယ်လို့ကျွန်တော်ယူရထားပါတယ်ဒီသူတို့လာတဲ့လူတွေပေါ့
ဟုတ်ကဲ့ဆရာရေနောက်ဒီသေဆုံးမှုနှုန်းစများလာတာအတွက်ရော
ဒီနှုန်းလေးကအနည်းငယ်လေးပြင်လာဒါတော့ကျွန်တော်အပြစ်မခံဘူးတိုးတိုးလေးကျွန်တော်တို့ပြည်တဲ့လူတွေပြင်တဲ့ခါမှာအကုန်လုံးမြေအထူးသဖြင့်ကြီးကျဖြစ်ပြီးရောက်လာကြီးကျအဆိုးဆုံးမှာဒီကုသမှုနဲ့ပတ်သက်ကြတော့ကျွန်တော်ဆေးတွေကတော့အကုန်နောက်ဆုံးမော်ဆေးတွေပြမာတယ်ဒီ cytokine storm တဲ့ဆိုလို့ interleukin တွေဝယ်ပြီးတယ်ရန်ဒီစဗရီဝဘီရမစ်ဂျပန်တူရဲ့အဗီကန်နေဝဘီရနောက်တစ်ချက်မှာဆိုတော့ကျွန်တော်တို့ကအများကြီးရှိပါတယ်ကျွန်တော်တို့ဒီမှာကုနေတာကသမုဂ္ဂဌာနမှုကြီးဆရာဝန်ကြီးတွေဟာအမေရိကန်မှာရှိတဲ့သူရဲ့မိတ်ဆွေအခြားနိုင်ငံကတိုင်းနဲ့ဗိုက်ဝက်ဘီနာတွေလုပ်တယ်ဆွေးနွေးတယ်ပြည်နှုံးများတာလူနာကိုနိုင်ကကိုနောက်ကျပြီးရောက်လာတာဖြစ်နေခုနကိုမော့ဘစ်ရောဂါအခါကြီးရှိနေ end stage kidney disease နောက်ဆုံးရှိရောက်တဲ့ကြောက်ကတ်တို့ညကိုယ်လုံးပါပဲဒါရောက်လဲပြည်တုံးများတာပါကျွန်တော်ဒါကိုလေအမြဲတမ်းနေပြီးဒါရက်ချအောင်လုပ်နေပါတယ်နောက်ချက်ကတော့ကျွန်တော်ဒီချိန်မှာအဓိကစဉ်းခွန်မှုကဘယုံဝင်လေးများလာတဲ့လူနာတွေကိုထားနေနေရာတွေလိုက်ရှာဒီနေရာမှာလည်းကျွန်တော်ရန်ကုန်တိုင်းစုဘောက်ကိုကျေးဇူးအထူးတင်ပါတယ်သူတို့ဒီနေရာတွေအခုရှာပြီးတဲ့အပြင်အလှူရှင်များဟိုတယ်အလုံးလိုက်ပြီးတဲ့အပြင်ရှိတယ်စာအုပ်တွေအလုံးလိုက်ကြိုက်တဲ့နေရာသုံးပါဆိုတာရှိတယ်ဒီ tent hospital ကနေလေးရာအခုထပ်ပြီးနောက်ထပ်300 900ဒါလည်းဒီကျွန်တော်၃ပတ်တင်းရောက်မယ်နောက်တစ်ပတ်ဒင်း1200 hospital body တရားကြတယ်သူမှားရတယ်ဒီ၃ပတ်လောက်စဉ်ရောက်မယ်ဘူးအလူရှင်နေနိုင်ငံများအလူရှင်နေ ICU ဆက် ventilator bag ICU ပဲနာဆက် ventilator ဆက်အများကြီးပါပဲရှိတယ်အများကြီးကျွန်တော်ပစ္စည်းတွေဝယ်တယ်ဒီဆေးရုံနေအစီအစဉ်တင်ရေးအများကြီးရပါကျွန်တော်တော့မကြခင်တော့ကြာသွားမယ်လို့မျှော်မှန်းပါတယ်အခုတော့လောလောဆယ်တော့နည်းနည်းတော့တက်တယ်နော်ကျွန်တော်တို့ကဆေးရုံလေးယူနေပေးတာ24ရက်စက်တင်ဘာမှစပိတ်တယ်ဆိုတော့သူရဲ့ impact ကတော့နှစ်ပတ်လောက်နေမှပြည်
ဟုတ်ကဲ့ဆရာအဲ့တော့ဆရာကပြောခဲ့တဲ့ဒီသေဆုံးမှုကိုပေါ့နော်အဓိက short ချနိုင်ဖို့ဆရာတို့စေယုံဘက်ကပြင်ဆင်ထားတယ်လို့ဒီဆေးရုံနောက်ကျတဲ့အတွက်လည်းပြည်သူတွေဘက်ကိုကျွန်တော်တို့အရင်တစ်ခေါက်ကဆေးရုံသွားတဲ့လက္ခဏာတွေပေါ့နော်ဟိုစပြီးဖြစ်တဲ့ဒီအနှံ့ပြောက်တာတွေကစပြီးသွားဖို့လက္ခဏာတွေကျွန်တော်တို့အဓိကပြောခဲ့ပါတယ်ဆရာ နောက်တစ်ခုကတော့ဆရာခုနကဒီကွန်မောဘိလခေါ်တဲ့ယောဂအခန်းပေါ့နော်ရှိတဲ့သူတွေကိုဆရာပါမှားခြင်းလဲ
သူတို့ဒီစီဂျိုစီလုံးဝပြတ်လို့မရပါဘူးစီဂျိုစီကိုတော်တော်များများအထမဲ့လို့ပြီးပါတယ်စီဂျိုတော့အဲ့ဒါလုံးဝပြတ်မခံနဲ့အိမ်မားတော့အဖြစ်နဲ့ဆိုနေတဲ့ပြည်သူ့အိမ်မိသားစုကိုဆွဲပြီးနေနေမှာလေမစီဂျိုတယောက်ရှိတဲ့သူကသူ့မိသားစုနဲ့မနေနဲ့သူ့မိသားစုကပြင်ထွက်နေတဲ့မိသားစုတွေကိုပါလာနေတယ်မကြောက်ကက်ဆေးနေရတဲ့လူတွေကင်ဆာဖြစ်တဲ့လူတွေဒီလူတွေကလုံးဝကိုကျွန်တော်အိမ်ထဲမှာကိုယ့်ကို self isolation လုပ်ကိုယ့်ကို self isolation ကအိမ်ထဲမှာကိုယ့်ကိုတယောက်ချင်းနေကိုယ့်ကို quarantine လုပ်တဲ့ပုံစံသူတို့တယောက်မှအသိမခံဘူးသူတို့ဖြစ်ရင်သူကပြေးဖို့အလားလာတော်တော်များပါလို့ဆိုတာဒီနော်အဲ့ဒါတော့ကျွန်တော်ဒီချာပြေးချင
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီသေဆုံးမှုများလာတာအတွက်အထူးသဖြင့်တော့မရှိမဖြစ်လိုအပ်တဲ့ဒီဆေးဝင်တန်းတွေမထိဖို့ပေါ့နော
်ဒီကျွန်တော်တို့စပြီးတော့ antigen test တွေကျွန်တော်တုံးပါပြီကျွန်တော်လူ9 4သိန်းသာဝယ်ပါတယ်ဒါတော့အချင်းရနိုင်ဘွယ်လောက်အတွင်းအဖြစ်ပြရတဲ့အခါကျတော့ရောဂါဖြစ်တဲ့လူကိုစောစီးစားပြီးလုပ်ပြနေတာကျွန်တော်လုပ်လို့ရတာပေါ့မဟုတ်လားသူက contact tracing တက်တာအကုန်လုံးရတာစပြီးတုံးနေပါပြီဆေးဝန်ကြီးတွေမှာတုံးမယ်နောက်နေဆေးဝန်ကြီးလည်းအကုန်ဖြတ်မယ်အဲ့တော့ဒီဟာအထူးသဖြင့်ကျွန်တော်တို့ဆရာဝန်တွေဘယ်လိုထိသွားလဲဆိုတော့လာပြီးတော့ emergency ခွဲတဲ့လူတွေကိုရောဂါမရှိဘူးချင်းခွဲလိုက်တဲ့နေရာမှာကျွန်တော်တော်တော်ထိသွားပါတယ်အဲ့ဒါကြောင့်ဒီလို emergency ခွဲမဲ့လူတွေဆိုလို့ရှိရင်ချက်ချင်းနိုင်ရတဲ့ဒီလူမှာယောဂပူးရှိမရှိကိုကျွန်တော်စမ်းမယ်ကြားရင်းမှာခွဲမယ်။တော့မရှိရမှာရှိတခုလိုလားမရတာအစပစ္စည်းကမရတာအဲကြောင့် logistic system efficiency ကိုတက်အောင်လို့ကျွန်တော်ကဒီ dashboard နဲ့လုပ်ပါတယ်။တော့ cloud နဲ့လို့ရှိရင်ဒီဆေးရုံကြီးမှာဘာတွေကြံ့နေလဲလူတွေအဲ့ဒါကိုကျွန်တော်တစ်ခါတည်းပြီးတယ်။ဒီ covid ကြီးကိုနော်အသေးအပြောက်နှုံးချဖို့ကဒီ logistic system ရည်ကြီးဥမာဆေးရုံမှာ PPE မရှိဘူးဘာမရှိဘူး N95 မရှိဘူးဆိုလို့ရှိရင်ဒီဆရာဝန်တယောက်နေနဲ့ယောဂရောက်ချက်စာအရင်များပါတယ်ကျွန်တော်တိကျ logistics system management လို့တိတိကျပြီးပြအောင်ကျွန်တော်လုပ်နေပါ
ဟုတ်ကဲ့ဆရာကျေးဇူးပါအခုလိုနေမညမှာဥဆောင်ပြီးလုပ်ပေးနေတဲ့အတွက်ရှင်တော်သိတော်နေလဲမချခင်ကြာဆင်းသွားပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမြန်ပ
ါအပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာစစ်တပ်ကဖမ်းဆီးစစ်ဆီးခံရပြီးမြောက်ဦးမြို့က3ဘိန်းမောင်းသူတို့တေဆုံးသွားတဲ့ဖြစ်စဉ်မှာကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီကတောင်းဆိုလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာမြမတက်မတော်နဲ့တအံ့အမျိုးသားလူမျိုးရေးတက်မတော် TNLA ကချင်လွတ်လပ်ရေးအဖွဲ့ KIO KIA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာနဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာ NLD ပါတီကစိုက်ထူထားတဲ့အောင်နိုင်ရေးဆိုင်ပုတ်တွေဖြစ်စီခံနေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့မှာ3ဘိန်းမောင်းတူတူစစ်တပ်ကဖမ်းဆီးတာခံရပြီးတဲ့နောက်တေဆုံးသွားတာနဲ့ပတ်သက်လို့ကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီ ANP ကစက်တင်ဘာလကုန်ပိုင်းမှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်မြောက်ဦးမြို့မြို့တရက်ကွက်နေဦးအေးကျော်ဟာစက်တင်ဘာလ29ရက်နေ့နံနက်ပိုင်းကအမတ်300တပ်ရင်းရှိမှဖမ်းဆီးခံရပြီးနောက်တနေ့တေဆုံးနေတဲ့ဦးအေးကျော်အလောင်းကိုရဲတပ်ဖွဲ့ကနေတဆင့်မြောက်ဦးစည်းရုံကိုပို့ပေးခဲ့တာပါတေဆုံးနေတဲ့ဦးအေးကျော်ရဲ့အလောင်းမှာလက်တွေကျိုးပဲ့နေပြီးဦးခေါင်းမှာလည်းတွေးယူနေတဲ့ဒဏ်ရာတွေတွေ့ရတယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ချက်မှာဦးအေးကျော်ဟာ AA အဖွဲ့ကတက်ကြကြီးအဆင့်ရှိသူတဦးဖြစ်ပြီးစစ်ဆေးနေတုန်းတနတ်လူပြီးမိမိကိုယ်ကိုအဆုံးစီရင်သွားတာဖြစ်တယ်လို့ဖော်ပြထားပေမဲ့မိသားစုဝင်တွေနဲ့မြို့ခံတွေကတော့တပ်မတော်ထုတ်ပြန်ချက်ဟာမှန်ကန်မှုမရှိဘူးလို့ညင်းဆိုကြပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တန်းမြူရာလူမျိုးရေးတပ်မတော် DNLA ကချင်လွတ်လပ်ရေးအဖွဲ့ KIU KAE တို့နဲ့စက်တင်ဘာလကုန်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်စက်တင်ဘာလ28ရက်နေ့ကရှမ်းမြောက်ဒေသဘူဆယ်ခရိုင်တွင်တပ်မတော်နှင့် KIA တို့ကြားနေရာ3နေရာခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံပြည်သူ60ကျော်စစ်ဘေးလွတ်ရာခေတ္တထွက်ပြေးခဲ့ရတယ်လို့ဒေသခံဥပေါင်းတော်ကပြောပါတယ်စက်တင်ဘာလတွင်မြန်မာတပ်မတော်နှင့် DNLA တို့လာရှိုးတန်ရန်ကုတ်ခိုင်စတဲ့ဒေသတွေမှာ ိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့တယ်လို့ TNL ပြောခွင့်ရပူမှုတိုက်ကျော်ကပြောပါရယ်အစိုးရကအကြံဖက်ပွဲ0တတ်မှတ်ထားတဲ့ရခိုင်တပ်တော်၏ရှိရာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့မှာပကြံဒေသတွေမှာတပ်မတော်ကပြည်ရကြောင်းကြေညာထားပါရယ်
ရွေးကောက်ပွဲနီးလာတာနဲ့အမျှလုံခြုံရေးအကြောင်းပြုပြီး KNU တပ်မဟာ၅ဖပွန်ခရိုင်နယ်မြေအတွင်းတပ်မတော်အင်အားတိုးချဲ့လာနေတယ်လို့ကရင်အမျိုးသားအစည်းအရုံး KNU အထွေထွေအတွင်းရင်းမူပဒိုစောတာဒိုမူကပြောပါတယ်ရွေးကောက်ပွဲလုံခြုံရေးအတွက်ဖပွန်မြို့နယ်မှာတက်ရင်နှင်းထပ်တိုးလာပြီးတပ်မဟာခွန်ကွင်မှာလည်းနှင်းလောက်တိုးချလာတယ်လို့ပဒိုစောတာဒိုမူကပြောပါတယ်အစိုးရနဲ့ KNU တို့သဘောတူလက်မှတ်ရေးထိုးထားတဲ့တနင်္ဂနွေလုံးပစ်ခတ်တိုက်ခိုက်မှုရဲ့ဆဲရေးသဘောတူစာချုပ် NCA အရအပြစ်ရနယ်မြေအတွင်းတက်လှုပ်ရှားခြင်းစစ်အင်အားတိုးချဲ့ခြင်းအင်အားအသစ်ဖြည့်တင်းခြင်းတွေမပြုတ်လုပ်ဖို့ပါရှိတာကြောင့်နှစ်ဖက်တပ်အကြားထိတိုက်ပစ်ခတ်မှုဖြစ်ပွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်
ထိုင်းမြန်မာနယ်စပ်တာချီလိပ်မဲဆိုင်ချစ်ကြည်ရေးတရာမှတ်နှစ်ကို15ရက်ကြာပြေးလိုက်ပြီးနောက်ပုံမှန်တိုင်းပြန်လည်ဖြတ်သန်းသွားလာခွေပြုလိုက်ပြီးဖြစ်ပါတယ်စက်တင်ဘာလ28ရက်နေ့ကမဲဆိုင်မြို့အုပ်ချုပ်ရေးမှူးနဲ့တာချီလိပ်မြို့နယ်အုပ်ချုပ်ရေးမှူးတို့တာချီလိပ်မှာတွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်းကုန်ကားတွေကိုလက်ရှိတရက်6စီးဖြတ်သန်းခွေပြုရာကနေအရင်ပုံမှန်တိုင်းပြန်လည်ဖြတ်သန်းသွားလာခွေပြင်တခြားသောသဘောတူညီချက်5ချက်ရရှိခဲ့တယ်လို့တာချီလိပ်မြို့အုပ်ချုပ်ရေးမှူးကပြောပါတယ်မြန်မာနိုင်ငံမှာတနေ့ဆက်တနေ့ COVID-19 ရောဂါကူးစက်မှုမြင့်မားလာတာကြောင့်စက်တင်ဘာ15ရက်နေ့ကနိုင်ငံအာဏာပိုင်ဖိဆုံဆွေးနွေးကြပြီးနယ်စပ်ကုန်ွယ်ရေးသဒ္ဒါကိုစတင်ပိတ်လိုက်ကြတဲ့ကကုန်စည်စည်းစိမ်မှုတွေနှောက်နှေးကြောက်ကြမှုကြောင့်နိုင်ငံကုန်သွယ်မှုတရက်ကိုဘန်းငွေတန်း80ကနေ100ဆီဆုံးရှုံးနေတယ်လို့ထိုင်းသတင်းတွေမှာဖော်ပြထားပါတယ်
ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ထိန်းချုပ်နယ်မြေမြောက်ရီမြို့နယ်ဘလူးကြီးကျေးရွာအုပ်စုကြောက်ခက်ကျေးရွာအနီးမှာတပ်မတော်ကလှပေါင်းများစွာစခန်းချနေထိုင်နေတဲ့အတွက်တိုက်ပွဲပြန်လည်ဖြစ်ပွားလာမှာကိုစိုးရိမ်နေကြသလိုတပ်စခန်းတစ်ခုအနေနဲ့အခြေချနေထိုင်သွားမှာကိုလည်းတရက်ခံတွေကစိုးရိမ်နေကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကကြောက်ခက်ကျေးရွာအနီးရှိလူခော့ထဘုံကြီးကျောင်းမှာတပ်မတော်ဘက်ကလက်ရှိတအင်အား30ခန်းဝေရောက်နေထိုင်နေသလိုအနီးအနားရှိခလက်ကလိုမှာလည်းစခန်းအခိုင်မှာတိစောက်ပြီးနေထိုင်နေတာတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်တပ်မတော်ဘက်ကအခုလိုစခန်းချဝေရောက်နေထိုင်နေတာနဲ့ပတ်သက်ပြီး DKPA တာဝန်ရှိသူနဲ့တစုံတရာပြောဆိုဆွေးနွေးထားတာမရှိဘူးလို့ DKPA တူစစ်ဦးစီးချုပ်တူဗိုလ်မူကြီးစောစတီးကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတွေစည်းရုံးမှုတွေလှုပ်ဆောင်နေကြသလိုအောင်နိုင်ရေးပါတီဆိုင်းဘုတ်စိုက်ထူမှုတွေလက်ကမ်းစာဆောင်ဖြန့်ဝေမှုတွေအပါအဝင်မျိုးမျိုးစုံနဲ့လှုပ်ဆောင်နေကြပါတယ်။အဲ့ဒီထဲကမှမြို့နယ်တချို့မှာ NLD ပါတီကစိုက်ထူထားတဲ့အောင်နိုင်ရေးဆိုင်းဘုတ်တွေဖျက်ဆီးခံနေရပါတယ်။ဒီအချိန်လေးကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါဗျ
။အခုလို NLD ပါတီအောင်နိုင်ရေးဆိုက်ဘုတ်တွေဖြတ်စီခံနေရတဲ့အပေါ်မှာမန်အောင်မျိုးနေပြည်နေလွှတ်တော်ကိုယ်စားလှယ်ဦးဖိုးနှွေးကသူ့အမြင်ကိုအခုလို့ပြောပါတယ်။ကျွန
်တော်ပြည်သူအမျိုးစုကတော့မဟုတ်ပါဘူး။ဒီကဲတော်တော်မှာဒီလိုပဲဟိုအကျက်ဖဲစုပူလို့တဲ့လူနေတဲ့လူဆိုရဲတော့ပဲပြည်ကြတဲ့လူတွေဖြစ်ပါတယ်။ကျောင်းမူအရေအလုပ်တဲ့ဟာတွေပါဒီကိစ္စကတော့တော်တော်အနေနဲ့ဆက်ရတဲ့မှုပါဘူးဒါကြောင့်မို့လို့ဒီကလေးတွေကမသိနေမလို့လောက်တဲ့ဟာဖိုက်တော့ကျွန်တော်ကတော့ဆက်ရဟိုဒီချက်ပေါ်နေဆက်ပါတယ
်ရခိုင်ပြည်နယ်ကမြေပုံပုံနှကျွန်းတောက်ကောက်မန်အောင်နဲ့ငပလီစတဲ့နေရာတွေမှာစိုက်ထူထားတဲ့ NLD ပါတီအောင်နယ်ရဲ့စိုက်ပုတ်တရှုဖြတ်စီခံရမှုတွေရှိသလိုစိုက်တွေမြို့ပေါ်ကဥဥ္တမပန်းချန်ချင်းမှာစိုက်ထားတဲ့စိုက်ပုတ်နဲ့လက်မတော်တောက်ရဲကောက်ကစိုက်ပုတ်တွေဟာလည်းစတံပါလာတတိယပတ်မှာဖြတ်စီခံခဲ့ရပါတယ်မဲအောင်မြို့နယ်ကစိုက်ပုတ်သုံးခုအပါအဝင်ရခိုင်ပြည်နယ်တစ်ခုလုံးမှာ NLD အောင်နယ်ရဲ့စိုက်ပုတ်တစ်စီကျော်ဖျက်ဆီးခံခဲ့ရပြီးစတံဘာလ20ရက်နေ့ကမဲအောင်မြို့နယ်စိုက်ပုတ်ကြည့်ရွာမှာ NLD ပါတီကအောင်နယ်ရဲ့စိုက်ပုတ်စိုက်ဖို့လာသူတွေကိုရွာသားတွေကန့်ကွက်တဲ့အတွက်စိုက်ပုတ်မဆက်ရပြီးပြန်လာခဲ့ရပါတယ်အခုလိုပါတီအောင်နယ်ရဲ့စိုက်ပုတ်တွေဖျက်ဆီးခံနေရတာနဲ့ပတ်သက်လို့မကြမ်းမီကြေညာချထုတ်ဖို့ရှိတယ်လို့လည်းဥဖုံးတွေကအခုလိုစပြောပါတယ်
ဒီမှာတရားရတော့ခုလူတွေဖိလာတဲ့စိတ်ကိုပုတ်ခုမဲ့ပါသေးပြီကျွန်တော်တို့စီရဲထားဖို့ရှိပါတယ်ဒီကြောင်ချက်ပါတော့ကျွန်တော်တို့အကျေချုပ်ပြုဖို့လိုတယ်ကကျွန်တော်တို့ဒီရေဟာအကျေဖိလုံးရဲ့စိတ်ဖိတဲ့တရားဒီအကျေဖိလုံးရဲ့မျိုးတွေကိုဆက်တဲ့ပြီးမလို့ဆောင်ဖို့နောက်ထပ်ဖိလုံးရဲ့တို့ကကျွန်တော်တို့စိတ်စိတ်ကသာသာနေနေပူအောင်မြေချီတရားအရေးယူဆောင်ရွက်ဖို့လိုတဲ့ကြောင်ချက်ပို့ဖို့ရှိရပါတယ်
ရခိုင်ပြည်မှာဒီလို NLD အောင်နိုင်ရဲ့စိုက်ပောက်တွေဖြတ်စီခံနေရတဲ့အပေါ်မှာရွေးကောက်ပွဲလေးလာဆုံးချေရေးအရေးပါအဖွဲ့တစ်ခုဖြစ်တဲ့ People's War People's အဖွဲ့ဒါရိုက်တာကိုစိုးလန့်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီကျေရန်ဖြစ်ပြန့်ထန်နေပြီးတော့ရခိုင်ပြည်မှာဒီ IDG တွေအရင်ရလာတဲ့အပေါ်မှာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုအနေထားကိုလူတွေကလက်မခံတဲ့အနေထားတစ်ခုရှိတယ်။နောက်တစ်ခုကတော့ဒေသအလိုက်အနေထားပေါ်မှာသူတို့လက်မခံတဲ့အနေထားပေါ်မှာအဲ့လိုလုပ်တာလည်းရှိမှာပ
ါ။ရခိုင်ပြည်နယ်မှာ AA နဲ့အစိုးရတပ်တို့တိုက်ပွဲတွေပြန့်ထန်နေတဲ့အပြင်စိမ့်နှံ့ရှိတဲ့ပြည်သူနေရဆန့်ခွာနေကြရပြီးကိုရိုနာဗိုင်းရပ်ကူးစက်မှုတွေလည်းမြင့်တက်နေတဲ့တော့နိုင်ငံရေးပါတီတွေမိစေဆေးရုံမှုတွေကိုထိရောက်စွာမလုပ်နိုင်သလိုမြောက်ပိုင်းကမြို့နယ်တွေမှာလည်းရွေးကောက်ပွဲမဖြစ်မှာကိုဒေသခံနိုင်ငံရေးပါတီတွေစိုးရိမ်နေကြရပြီးရခိုင်ပြည်သူတွေအများစုကတော့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုမရှိကြဘူးလို့လစ်လာသူတွေကသုံးသပ်နေကြပါတယ်
ဆက်ပြီးတော့ရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌခွန်ထွန်းဦးကစက်တင်ဘာလ28ရက်နေ့2020မှာယာတုကနေနှုတ်ထွက်သွားကြောင်းတရားဝင်ကြေညာခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့မကြာတော့တဲ့အချိန်မှာအခုလိုမျိုးဥက္ကဋ္ဌကြီးခွန်ထွန်းဦးနှုတ်ထွက်သွားတော့ SNLD ပါတီအနေနဲ့ရွေးကောက်ပွဲဝင်ပြိုင်ဖို့ထိခိုက်မှုတွေရှိပါသလား။ဒီအခြေအနေတွေကို SNLD အတွင်းရင်းမှုလည်းဖြစ်ပြောခွင့်ရပုံကူလည်းဖြစ်တဲ့ဆိုင်းလေးကိုနမ်ဖော်မကနေဆက်သွယ်မေးမြန်းထားပါတယ်
။စက်တင်ဘာလ29ရက်နေ့တုန်းကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌကြီးခွန်ထွန်းဦးရာထူးကနေနှုတ်ထွက်သွားတယ်လို့ကြားသိရပါတယ်ရှင်။ဘယ်လိုအခြေအနေကြောင့်ပါလဲ
။အဓိကကတော့ကျမ်းမာရေးအခြေအနေကြောင့်ပါပဲ။နောက်ပြီးတော့မှဒီသားစုဒီကိစ္စကြောင့်ပေါ့နော်။ရှင်းပြရရင်တော့ဒီအမေရိကန်ကိစ္စတွေကြောင့်တာတီအခြေအနေပေးနိုင်မှာစိုးရိမ်နေ။ဒါရောမိသားစုရေးနဲ့ဆက်ဆိုင်ပါလိမ့်မယ်။တာတီနေနဲ့ကတော့လုံးဝအတိတ်ကတည်းကပြည်တနာတွေအရှိန်ရှိနေတာတခုမှမရှိပါဘူးခင
်ဗျ။အခုလိုရွေးကောက်ပွဲကလည်းနီးလာနေချိန်မှာနိုင်ငံရေးဩစာကြီးမားတဲ့ပုဂ္ဂိုလ်တယောက်ကလည်းနှုတ်ထွက်တော့ဘလောက်အထိကြရဲ့ရိုက်မှုတွေရှိလာနိုင်ပါမလဲရှင်။
ပါတီဝင်လူတွေနဲ့ SNLD ကိုဝန်ရံတဲ့လူတွေအဖို့ကတော့အာရုံတရားဝန်ထမ်းတွေဖြစ်မှာပေါ့နော်။ဒါနဲ့လို့စဉ်းစားရအမြင်မှာဒီလက်လွှဲထားနိုင်တဲ့ပါတီကျင်းမှာလုံးလုံးနိုင်တဲ့အခုကြောင့်တောင်းထားဆောင်နိုင်တဲ့လူတွေရှိနေလို့ဒီဆက်ဆရာပေါ့နော်။အဲ့လိုဒီလိုကြောင့်ဒီလက်ခတ်တဲ့ဇေယျခံကြတော့ဒီကြောင်းရင်းဖန်ကိုကကနနာပြန်ပုံသတ်မယ်ဆိုလို့ရှိရင်တော့ဝန်ထမ်းကပေးမကောင်းတာတစ်ပိုင်းပေါ့ဗျ။နိုင်ငံရေးရကြီးကြီးမားမားရက်ခတ်စရာအကြောင်းတည်းရှိဘူးထိခိုက်စရာအကြောင်းမရှိဘူးလို့ကျွန်တော်ဒီနေ့ရင်ကြည့်ပါလိမ့်မယ်
။လက်ရှိအနေထားအရပကုံးပြောင်းတာဝန်ထမ်းဆောင်ဖို့အသင့်အနေထားရှိနေပြီလား
။အသင့်အနေထားရှိတယ်လို့တော့ပြောလို့မရဘူး။ဒါပေမဲ့လို့နိုင်ငံရေးပါတီရဲ့သဘောတရားအရသဘောတက်တဘောဆင်းလို့လေအဲ့လိုမျိုးလုံဆိုင်ဖို့အတွက်ကတော့ပါတီမှာရှိရှိရရကျွန်တော်ကြည့်ချင်းဆောင်ရွက်ထားတာရှိပါတယ်။ဘုံကြီးကတာဝန်နဲ့နားယူသွားတယ်ဆိုရင်လည်းကျွန်တော်တို့နားမှာပဲရှိနေတယ်။ကျွန်တော်တို့ဆက်လက်လုံဆောင်ကြပုံစံတွေနဲ့အရင်ကအပြင်လာတိုင်းဆက်လက်ပြီးလုံဆောင်သွားဖို့ဟာကိုယ်စီကိုယ်စီကတာဝန်ယူဖို့အပြင်နဲ့ဆက်လက်ပြီးတော့မှလုံဆောင်သွားကြမှာပဲဖြစ်ပါတယ
်။အခုဒီလိုဥက္ကဋ္ဌကြီးဘက်ကတရားဝင်ကြေညာလိုက်တော့ဘ ഹു အနေနဲ့ပဲလို့ဆက်လုပ်ဖို့ရှိပါသလဲရှင်။
2020ရေကောက်ပွဲကာလအလွန်ကျမှာပဲရှင်မင်းကကျွန်တော်ပြေဆိုပြီးတော့မှသုံးချက်ပေးနိုင်မှာဖြစ်ပါတယ်။အခုတိုင်းတော့ဟိုတိုင်းကကျွန်တော်တို့အင်ဆိုင်ဆိုတဲ့အကုန်လုံးရာဒီအတိုင်းနဲ့ဆက်ရှိနေမှာဖြစ်ပါတယ်။
အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြားရမှာပါရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့မှာစစ်တပ်ကဖမ်းဆီးတာခံရပြီးနောက်တေဆုံးသွားတဲ့သုံးဘိန်းမောင်းတူတဦးနဲ့ပတ်သက်လို့ကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီ ANP ကတောင်းဆိုလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တအန်းအမျိုးသားလူမျိုးရေးတပ်မတော် TNLA ကချင်လွတ်လပ်ရေးအဖွဲ့ KIO KIA တို့စက်တင်ဘာလအတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှန်2231ပါအခွင့်အရေးအရာအောက်တိုဘာလ18ရက်နေ့မှာတက်တန်းကုံဆုံးမဲ့ကုလသမဂ္ဂရဲ့အီရန်အပေါ်လက်နက်ရောင်းဝယ်ရေးပိတ်ဆို့မှုကိုအမေရိကန်ပြည်ထောင်စုကပြန်လည်အရေးယူလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ဖာလည်းအုပ်ချုပ်မှုအာဏာလုပ်ပိုင်ခွင့်အရာအီရန်ကိုနောက်ထပ်ပိတ်ဆို့မှုတွေနဲ့အရေးယူကြောင်းအမိန့်ထုတ်ပြန်လိုက်ပါတယ်။ဒီပိတ်ဆို့မှုအမိန့်အရာအီရန်ရဲ့နျူကလ িয়ার အစီအစဉ်မစ္စိုင်းဒုံးလက်နက်နဲ့တမယိုးကျလက်နက်စုဆောင်းတာတွေကိုပံ့ပိုးနေတဲ့ပုဂ္ဂိုလ်တဦးချင်းစီနဲ့ဒါဇင်နဲ့ချီတဲ့အဖွဲ့အစည်းတွေရဲ့ပြပပုတ်ကုံတွေကိုထိမ့်ချုပ်အရေးယူဖို့ဖြစ်ပါတယ်။သမ္မတရဲ့ဒီအမိန့်ဟာအီရန်ကိုလက်နက်ရောင်းဝယ်ရေးနဲ့ပတ်သက်တဲ့
ကုလသမဂ္ဂရဲ့အရေးယူမှုကိုအားဖြည့်ပေးတဲ့အစွမ်းထက်တဲ့လက်နက်အသစ်ဖြစ်ပြီးကုလသမဂ္ဂအရေးယူမှုကိုရှောင်လွှဲဖို့ကြံစည်သူတွေကိုတာဝန်ခံစေဖို့တွန်းအားဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။ Our actions today are a warning that should be heard worldwide. No matter who you are, if you violate the UN arms embargo,
ကျွန်တော်တို့ရဲ့ဒီကနေ့အရေးယူမှုကိုတတိပေးချက်တရက်အဖြစ်နဲ့ကမ္ဘာတဝန်းကကြားသိသင့်ပါတယ်။ဘသူပဲဖြစ်ဖြစ်အီရန်အပေါ်လက်နက်ရောင်းဝယ်မှုပိတ်ဆို့တဲ့ကုလသမဂ္ဂရဲ့အရေးယူမှုကိုဖောက်ဖျက်ခဲ့ရင်ဒဏ်ခတ်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်ကယ်လီခရက်ကလည်းလုံခြုံရေးကောင်စီကအီရန်အပေါ်လက်နက်ရောင်းဝယ်ရေးပိတ်ဆို့မှုတက်တန်းတိုးဖို့ပြက်ကွက်ခဲ့ပြီးနောက်အမေရိကန်ကမကြာခင်ကအခုလိုအရေးယူရတာဖြစ်တယ်လို့ထောက်ပြပါတယ်
။ As I have said repeatedly, when it fails, we will not.
ကျမထပ်ခါတလဲလဲပြောဘူးတလို့ပါပဲဘသူပဲပြက်ကွက်ပါစေကျမတို့ကတော့မပြက်ကွက်စေရပါဘူး JCPOA Iran Nuclear အရေးညှိနှိုင်းတဲ့ပူးတွဲကော်မတီမှာပါတဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေက Iran အနေနဲ့ Nuclear အကြံကြီးမှုကိုထိန်းသိမ်းလုပ်ကောင်းလုပ်နိုင်တယ်လို့ short တွက်ခဲ့ကြပါတယ်ဒါဟာဆုံးဖြတ်ချက်အမှတ်2231ရဲ့မူပေါင်းပါပိတ်ဆို့မှုထပ်သက်တမ်းတိုးရေးပြက်ကွက်ဖို့အတွက်အကြောင်းပြလို့မရပါဘူးအခုကျမတို့ရဲ့မျှော်လင့်ချက်ကတော့အီရန်ကိုထပ်ပြီးအရေးယူရေးမှာကုလသမဂ္ဂအဖွဲ့ဝင်တွေအားလုံးဥပဒေနဲ့အညီလိုက်နာဆောင်ရွက်ကြဖို့ဖြစ်ပါတယ်။အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ယန်ကလည်းကုလသမဂ္ဂရဲ့အီရန်အပေါ်အရေးယူမှုကိုအမေရိကန်ကပြန်လည်အသက်သွင်းနိုင်စွမ်းဟာ2015ခုနှစ်ကအမေရိကန်သဘောတူခဲ့တဲ့ JCPOA အီရန်နျူကလ িয়ার အရေးညှိနှိုင်းတဲ့ပူးတွဲကော်မတီဆုံးဖြတ်ချက်ရဲ့အခရာကြကြောင်းအီရန်အစိုးရဒီသဘောတူညီမှုကိုလိုက်နာဖို့ပြက်ကွက်ခဲ့ရင်ထပ်ပြီးအရေးယူခံရမှာဖြစ်တယ်လို့ပြောပါတယ
် The Iranian regime has repeatedly lied about its nuclear weapons program, its archive and denied access to international inspectors. Today's actions send a clear message.
အီရန်အစိုးရကသူ့ရဲ့ nuclear အစီအစဉ်နဲ့ပတ်သက်ပြီးထပ်ခါတလဲလဲလိမ့်နေတာပါနိုင်ငံတကာစစ်ဆေးအဖွဲ့တွေကိုသူတို့တိုးလှောင်ထားတဲ့နေရာတွေကိုတွားခွင့်မပြုပါဘူးဒီကနေ့အရေးယူတာဟာအီရန်ရဲ့ဒီလိုလှုပ်ရက်တွေအတွက်နောက်ထပ်တီးခံမှာမဟုတ်ဘူးဆိုတော့ပြတ်သားတဲ့အမှားစကားပါလိုက်တာပါအီရန်ရဲ့မကောင်းကြံတဲ့လှုပ်ရှားမှုတွေကိုရေရှည်ခိုင်မြဲအောင်မတိကျိုးကျုံပြုနေကြတဲ့နိုင်ငံတကာအတိုင်းဝိုင်းကိုလည်းအမေရိကန်ပြည်ထောင်စုကအမှားမပါတဲ့အမှားစကားပါလိုက်တာဖြစ်ပါတယ်အီရန်ဟာနျူကလ িয়ার ဘုံတလုံးဒါမှမဟုတ်ဒေသရင်းဩဇာလွှမ်းမိုးနိုင်ရေးအတွက်အရင်းအမြစ်တွေကိုဖြုံးတိပြစ်မဲ့အစားအီရန်ပြည်သူတွေလိုချင်တာရသင့်ရတိုက်တာဖွံ့ဖြိုးတိုးတက်မှုနဲ့တာယာဝပြောရေးအတွက်ပံ့ပိုးတင်တယ်လို့ဆိုပါတယ်အီရန်အနေနဲ့ငြိမ်းချမ်းရေးလမ်းကြောင်းကိုလိုလိုလားလားရွေးချယ်မယ်ဆိုရင်အမေရိကန်ကဘေးကနေအတူတွဲရှောက်လှမ်းမှာဖြစ်ကြောင်းသမ္မတကအပြတ်ပြောထားပြီးသားဖြစ်ပါတယ်လို့အမျိုးသားအကြံပေးပုဂ္ဂိုလ်အိုဘရိုင်ယန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါဒီသတင်းတွေမှာကမ္ဘာတစ်လွှာကိုဗစ် -19 ကူးစက်ခံရသူ34သန်းကျော်နဲ့သေဆုံးရသူက1သန်းကျော်ရှိလာနေပါပြီ။ကမ္ဘာတစ်လွှာကိုဗစ် -19 ကြောင့်စီးပွားရေးအကြီးအကျယ်ထိခိုက်မှုတွေရှိနေတာဟာလာမယ့်5နှစ်အတွင်းမိန်းကလေးငယ်ပေါင်း2သန်းခွဲလောက်အတွက်အသက်မပြေခင်လက်ထပ်ပေးကြမယ့်အန္တရာယ်နဲ့ကြုံနေရတယ်လို့ Save the Children အဖွဲ့ကပြောပါရတယ်။2020ကမ္ဘာမိန်းကလေးငယ်များဘဝကိုဗစ် -19 နဲ့ကြုံလာရနိုင်တဲ့အန္တရာယ်လို့နာမည်ပေးထားတဲ့အစိုးရခန်းစာကိုကြေသပရင်းနေမှာထုတ်ပြန်လိုက်တာပါ။တောင်ဝါရှဒေတာမှာမိန်းကလေးငယ်2သိန်းလောက်အတွက်အန္တရာယ်ရှိနိုင်တယ်လို့ပြောပါရယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားနာဂါနိုကာရာဘိတ်ဒေတာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအများကြီးရဆိုင်ဖို့အတွက်အမေရိကန်ပြင်သစ်နဲ့ရုရှားခေါင်းဆောင်တွေကပန်ကြားလိုက်ပါရယ်။ဒီဒေသမှာမကြခင်ကပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ရဲအနေငယ်တွင်လူပေါင်းဒါဇင်နဲ့အချီတေဆုံးခဲ့ရတာပါ။သက်ဆိုင်ရာစစ်တပ်တွေကြားရန်လုံမှုတွေချက်ချင်းရပ်ဆိုင်းဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်သမ္မတအီမန်နွဲလ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့ပြောကြားချက်တွေကိုရုရှားအစိုးရဝက်ဘ်ဆိုက်မှာကြေညာနေကဖော်ပြထားတာပါ။မြန်မာနိုင်ငံမှာ COVID-19 ကြောင့်ရောဂါကူးစက်မှုနှုန်းတရထဲထောင်းတဲ့ချီစံချိန်တင်မြင့်တက်နေချိန်မှာပဲကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကကူးစက်မှုနှုန်းမြန်မြန်ကျဖို့အတွက်ပြည်သူတွေပူးပေါင်းပါဝင်ဖို့ပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဒီရောဂါကူးစက်သူစုစုပေါင်း14,000ကျော်နဲ့သေဆုံးရသူက300ကျော်ရှိနေပါပြီ။ရခိုင်ပြည်နယ်တွင်တည်ဆောက်နေတဲ့စစ်တွေစိတ်ကန်း2021ပထမ3လပတ်အတွင်းလုပ်ငန်းဆက်ပြီးလဲပတ်နိုင်မှုအတွက်မြန်မာနဲ့အိန္ဒိယပူးတွဲကြိုးပမ်းနေတယ်လို့အိန္ဒိယနိုင်ငံခြားရေးအတွင်းဝင်ကကြေညာပြင်းနေဖြစ်လို့တဲ့ညှိနှိုင်းဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။တောက်ကြံနေမနေ့ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်ကူးစက်မှုအရေးပေါ်အခြေအနေကြောင့်
VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တော်ရှင်ပေါင်းစိတ်ချမ်းသာကိုကြံမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရွတ်တက်ပါ။
This program has come to you from the Voice of America, Washington.